Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်မတ်လ19ရက်တောက်ကြညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်မစုမမရှင်တောက်ကြညအတွက်တော်ရရှင်နေနာဆင်ရမယ်ထိတ်တဲရောက်သတင်းတွေကတော့နိုင်ငံတော်ဝန်မှာတော့စစ်ကောင်စီလုံခြုံရေးတပ်တွေဘက်ကအကြမ်းဖက်ဖြိုခွင်းနေပေမဲ့ဆီယနာသိမ်းမှုစန့်ကျင်ဆန္ဒပြမှုတွေကတော့ရှိနေသေးပါဒီကနေ့မှလည်းရှမ်းပြည်နယ်အောင်ပန်းမြို့မှာဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲခဲ့တာကြောင့်အနည်းဆုံး10ဦးထက်မနည်းသေဆုံးခဲ့ပါတယ
်သေဆုံးတဲ့သူကတော့10ဦးမှသူကဒီအချိန်နဲ့ကျွန်တော်တို့ကကြည့်ပါဦးမန်းလာတော့ကျွန်တော်တို့ပြန်ချလို့ရတယ်ပေါ့ပါပေါ့များပေါ့ပြစ်လာရောကြည့်ကြည့်ပါပြစ်လာတော့ကျွန်တော်ကြည့်ရတာပဲ
အောင်မန်းရဲ့အခြေအနေအပြည့်အစုံမကြခင်နားဆင်ရပါမယ်စစ်တပ်ကအာဏာသိမ်းတာ48ရက်ရှိလာပေမဲ့မြို့နယ်အသီးသီးမှာတော့ပုံစံပြောင်းဆန္ဒပြမှုတွေနဲ့ဆက်ပြီးတော့ရှိနေပါတယ်ဒီကနေ့နေပြီးတော့ဒက္ခိဏခရိုင်တရားရုံးမှာသတင်းသွားယူတဲ့ BBC သတင်းတောင်နဲ့မြစည်းမသတင်းဌာနအေဒီတာဟောင်းတူတို့ဒီကနေ့ဖမ်းဆီးခံရတဲ့အကြောင်းရန်ကုန်မန္တလေးအမြန်လမ်းမကြီးဘေဒီဘောနက်ကြီးရွာမှာတက်မတော်နေမြေကန်တက်ကိုအမည်မသိလက်နက်ကင်တက်ဖက်ကလာရောက်ပစ်ခတ်ပြီးတဲ့နောက်မှာတော့အမြန်လမ်းမကြီးကိုပိတ်ပစ်လိုက်တဲ့သတင်းနဲ့အတူမြမစစ်တပ်ကတက်ဖွဲ့ဝင်4ဦးပျောက်ဆုံးတာကိုအကြောင်းပြပြီးတော့ရှမ်းကယားပြည်နယ်နေဆက်ကကြေးရွာတွေမှာနေမြေကန်စစ်တပ်ကနေရှာဖွေစစ်ဆေးပြီးတော့ညှိနှိုင်းနေတဲ့တပိတ်ကောင်းဆောင်နေနဲ့ဒီရွာသားတွေကိုဖမ်းဆီးသွားတဲ့အကြောင်းစတဲ့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးကတော့တောက်ကြညအတွက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ခွာညိုနဲ့ကိုဝင်းမင်းတို့ပြောပြပေးကြပါလိမ့်မယ်ရှင
်စစ်တပ်ကပြင်းထန်နှိမ်နှင်းခဲ့တဲ့လှိုင်းသာယာမြို့နယ်နဲ့တခြားဒေသတွေမှာလက်နက်မဲ့အရပ်သားတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကမကြာခဏဆိုသလိုညဘက်တွေမှာပါကြမ်းဖက်နှိမ်နှင်းနေတာတွေဟာတရဲဘောကြောင့်ပြီးလူကျင်ဝင်နဲ့မညီတဲ့လုပ်ရက်တွေဖြစ်တယ်လို့အမေရိကန်ပြည်ထောင်စုဗြိတိန်မြန်မာနိုင်ငံဆိုင်ရာဥရောပသမ္မဂရုံးနဲ့ဥရောပသမ္မဂအဖွဲ့ဝင်6နိုင်ငံကမြန်မာနိုင်ငံဆိုင်ရာသံအမတ်ကြီးတွေကဒီကနေ့ပြောဆိုလိုက်ပါတယ်မြန်မာပြည်သူတွေပေါ်အကြမ်းဖက်လုပ်ရက်အလုံးရပ်တန့်ဖို့ဖမ်းဆီးထားသူတွေအကုန်လုံးပြန်လွတ်ပေးဖို့စစ်အုပ်ချုပ်ရေးအမိန့်နဲ့တနိုင်ငံလုံးတိုင်းတာနဲ့နိုင်ငံတော်အရေးပေါ်အခြေအနေကြေညာထားတာတွေကိုရုပ်သိမ်းပေးဖို့စစ်တွေရေးကန့်သတ်ထားတာတွေပယ်ဖျက်ပေးဖို့ဒီမိုကရေစီနှီးကြရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုအာဏာပြန်လည်အံ့နံဖို့မြန်မာစစ်တပ်ကိုတောင်းဆိုကြောင်းလဲတန်အမတ်ကြီးတွေရဲ့ပူတွေထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ရှမ်းပြည်နယ်အောင်ပန်းမြို့မှာစစ်အာဏာရှင်စန့်ကျင်ရေးဒီကနေ့စန္ဒပြပွဲကိုဖြိုခွဲနှိမ်နှင်းမှုအတွင်းအ ਨੇ ဆုံး10ဦးသေဆုံးခဲ့ပြီးဒဏ်ရာရသူ10ဦးထက်မနည်းရှိခဲ့တယ်လို့မျက်မြင်တူဦးက VOA ကိုပြောပါတယ်။ကိုယ်တိုင်တွေ့ခဲ့ရသူမြို့ကအနောက်တူဦးကလည်း
ကျွန်တော်မျက်စိရှိတယ်ပေါ်လိစိုးဝါနဲ့ဖြစ်သွားတော့နှစ်ယောက်ပြအဲ့ဒီနှစ်ယောက်ကတော့ကျွန်တော်စိတ်ထဲမှာမရှိနိုင်ဘူးပြမြို့ထဲမှာကျွန်တော်ထွက်ကြည့်တဲ့အိမ်မှန်ရှိလဲမှန်ကိုပြစ်သွားတယ်ပြီးတော့လမ်းဘေးမှာတခုခုကျွန်တော်ရေပုံးတွေပါချထားတယ်ဆိုရင်ရေပုံးရိုက်ခွဲသွားတယ်အဲ့ဒီဒုတိယတစ်ခေါက်ပုစုပုစပ်ပြစ်ပြီးတဲ့အချိန်မှာတော့သူပေါ်လူစားရင်းနဲ့မြို့ထဲမှာကိုယ်လုံးလိုက်ထိုးသွားတော့
ဒီကနေ့တောင်ငူလာရှိုမြင်းချံစကိုင်းမုံရွာဖားကန့်မြိုင်မန္တလေးညောင်ဦးစတဲ့မြို့နယ်တွေမှာလမ်းလျှောက်တဲ့ဘိတ်တောင်တွင်းကြီးမြို့မှာတော့ညနေ၄နာရီဝန်းကျင်မှာစိုင်းကဲအစီး50လောက်နဲ့ပြတဲ့စိုင်းကဲတပိတ်တွေရှိခဲ့ပြီးနိုင်ငံတော်ဝန်စစ်အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေပုံစံအမျိုးမျိုးနဲ့ဆက်ရှိနေပါတယ်ဒီကနေ့တာကေတတပိတ်စစ်ကြောင်းဖြိုခွဲတာမှာလူ3ဦးထက်မနည်းဒဏ်ရာရခဲ့ပြီးဖမ်းဆီးခံရသူတချို့လည်းရှိခဲ့ပါတယ်တောင်တကုံမြို့နယ်က22ရပ်ကွက်မှာစန္ဒပြသူတွေကိုပြစ်ခတ်ဖမ်းဆီးလို့ညနေ9နာရီဝန်းကျင်မှာသေဆုံးသူတစ်ယောက်ရှိခဲ့ပါတယ်မရန်ကုန်နဲ့တန်လျင်မြို့နယ်တွေမှာဒီကနေ့လူမဲ့တပိတ်တွေလုခဲ့ကြပြီးတာမွေကမာရွတ်လှိုင်နဲ့စံချောင်းမြို့နယ်တွေမှာတော့လမ်းလျှောက်တပိတ်ထိုင်တပိတ်တွေဆင်နွှဲခဲ့ကြပါတယ်ရှင်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းကန့်ကွက်စန္ဒပြသူတွေကိုအကြမ်းဖက်ပစ်ခတ်နှိမ်နှင်းမှုအတွက်ကျူးလွန်သူတွေကိုတရားစွဲနိုင်ရေးပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကနီးလမ်းတွေရှာနေတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းကပြောပါတယ်နိုင်ငံတကာရာဇဝတ်တရားခုံရုံး ICC မှာတရားစွဲနိုင်မလားဆိုတာကရှာဖွေနေတဲ့နီးလန်းနေတဲ့ကတခုဖြစ်တယ်လို့တန်မတ်ကြီးဦးကျော်မိုးထွန်းကပြောခဲ့တာပါ ICC ကိုဖွဲ့စည်းထားတဲ့ Rome Statute ပါပြဋ္ဌာန်းချက်အမှတ် 12.3 ကို CRPH ကအသေးချာလေ့လာနေတယ်လို့သူကပြောတာပါအဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့လည်းအဲ့ဒီပြဋ္ဌာန်းချက်အရ ICC မှာရှောက်ထားနိုင်ခြင်းရှိပါတယ်သမ္မတကြီးဦးကျော်မိုးထွန်းနဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ပါကနာတို့က မြမစစ်အာဏာသိမ်းကောင်စီကိုဘယ်နိုင်ငံကမှအတိမတ်မပြုဖို့ပြောထားကြပါတယ်။နောက်နီလန်တစ်ခုကတော့ ICC မှစစ်ဆေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကလွှဲပြောင်းပေးပို့တဲ့နီလန်မှာဒါပေမဲ့လည်းဒီလိုလှုပ်တာမျိုးကိုဗီတိုအာဏာသုံးခွင့်ရှိတဲ့ရုရှားနဲ့တရုတ်တို့ကထောက်ခံပွဲမရှိပါဘူး။မြမနိုင်ငံမှစစ်သားပြသူတွေကိုအကြမ်းဖက်နှိမ်နှင်းနေတာတွေချက်ချင်းရပ်ဖို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတိုက်တွန်းလိုက်ပါတယ်
။ Dan Indonesia mendesak agar penggunaan kekerasan di Myanmar segera dihentikan.
မြန်မာနိုင်ငံမှာနောက်ထပ်တိုက်စုံတိုင်ရရတာတွေမရှိစေဖို့အတွက်အကြမ်းဖက်ဖြိုခွဲနေတာကိုချက်ချင်းရပ်ဖို့အင်ဒိုနီးရှားနိုင်ငံကမြန်မာနိုင်ငံကိုတိုက်တွန်းပါတယ်။လူမှုဘေးကင်းလုံခြုံရေးနဲ့တာယာဝါပြောရေးဟာထိတ်တန့်ဦးစားပေးကိစ္စတစ်ခုဖြစ်ရပါမယ်။ပြန်လည်တည်မြဲရေးကိုချက်ချင်းအကောင့်ထဲပေါ်ဖို့လည်းတိုက်တွန်းပါတယ်လို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကပြောသွားတာပါ။မြန်မာနိုင်ငံမှာမတိမငိမ့်ဖြစ်နေတဲ့အခြေအနေကိုဆွေးနွေးရင်းအာဆီယံအစ်မြန်စည်းဝေးတရက်ကိုဖြစ်နိုင်သမျှအမြန်ဆုံးခေါ်ယူဖို့အာဆီယံဥက္ကဋ္ဌဖြစ်တဲ့ဘရူနိုက်ဒါရူစလန်နိုင်ငံဆော်ဘွားနဲ့ကျွန်တော်ချက်ချင်းဆွေးနွေးသွားပါမယ်လို့လည်းတပရဝီဒိုဒိုကပြောပါတယ်။အကြမ်းဖက်ဖြိုခွဲမှုတွေအတွင်းသေဆုံးဒဏ်ရာရသူတွေနဲ့မိသားစုတွေအတွက်သူနဲ့အတူအင်ဒိုနီးရှားလူလူတရက်လုံးကအထူးပဲဝန်းနေရပါကြောင်းနဲ့ကိုချင်းစာပါကြောင်းတပရဝီဒိုဒိုကပြောခဲ့ပါတယ်။မြမစစ်အာဏာသိမ်းကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာဖေဖော်ဝါရီလ1ရက်အာဏာသိမ်းချိန်ကစလို့ပထမဆုံးနိုင်ငံတကာထိစပ်မှုအဖြစ်အာဆီယံကာကွယ်ရေးဝန်ကြီးတွေရဲ့အွန်လိုင်းဗီဒီယိုအစည်းအဝေးကိုတက်ရောက်ခဲ့တာကိုမတ်လ18ရက်နေ့ကမြမအစိုးရပိုင်းရုပ်သံကနေထုတ်လွှင့်ပြသခဲ့ပါတယ်။အဲ့ဒီအစည်းအဝေးတွင်စင်ကာပူကာကွယ်ရေးဝန်ကြီးမဲလ်ဘန်အွန်ကတော့စစ်အာဏာသိမ်းမှုစန့်ကျင်နေကြသူတွေပေါ်ထိနှိမ့်သိမ့်သိမ့်ဆောင်ရွက်ဖို့တိုက်တွန်းသွားပြီးမြမပြည်တွင်းကလက်ရှိအခြေအနေပေါ်မှာအလွန်အမင်းစိုးရိမ်ကြောင်းလည်းပြောသွားခဲ့ပါတယ
်။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ19.69 kHz 15653ည19.25 kHz 11603ည19.32 kHz 9335နဲ့စနေတနင်္ဂနွေမှာလိုင်းနက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ပောက်ကြနေညာပိုင်း VOA American တန်ရဲ့ထိတ်တန့်ရသတင်းတွေကိုဆက်ပြောပြနေပါတယ်။မြန်မာနိုင်ငံတဲဆရာနာသိန်းဆန့်ကျင်ဆန္ဒပြသူတွေကိုစစ်ကောင်စီကပြစ်ခတ်တပ်ဖြတ်နှိမ်နင်းနေတာကြောင့်ရန်ကုန်ကနေလူတွေထွက်ပြေးနေကြပြီးမြို့အထွက်လမ်းမကြီးတွေမှာကားပိတ်ကြတွေရှိခဲ့ပါတယ်။တစ်ချိန်တည်းမှာအိန္ဒိယထိုင်းနိုင်ငံဘက်အထိပါဒုက္ခသည်အဖြစ်ထွက်ပြေးလာနိုင်တာအတွက်လည်းထိုင်းအာဏာပိုင်တွေကြိုတင်ပြင်ဆင်မှုတွေလုပ်နေကြပြီလို့ဆိုနေပါတယ်။ဖေဖော်ဝါရီလရဲ့ဆီယနာသိမ်းပြီးလူထုဆန္ဒပြပွဲတွေနိုင်ငံတော်ဝန်ဖြစ်လာရမှာစီးပွားရေးအချက်အချာအကြဆုံးရန်ကုန်မှာတော့ဒီသတင်းပတ်ထဲစင်ကြေဖုံ6မြို့နယ်မှာစစ်အုပ်ချုပ်ရေးမိန့်ထုတ်ပြန်ထားပြီးအခုလိုထွက်ပြေးမှုတွေများလာတာပါ။ဒေသခံစစ်တိုင်းမှုတွေအမိန်အောက်ဓာတ်ရိုက်ကြရောက်နေတဲ့ရန်ကုန်မြို့ကြီးတချို့နေရာတွေမှာစစ်မြေပြင်လိုဖြစ်နေပြီးပြစ်ခတ်တည်ဆုံမှုကလည်း200ကျော်လာပြီလို့ခံမှန်းမှုတွေထွက်နေချိန်မှာရန်ကုန်မြောက်ပိုင်းပဲခူးနေပြည်တော်ဘက်အဝေးပြေးလမ်းမထွက်မှာအခုလိုကားပိတ်မှုတွေဖြစ်ခဲ့တာပါ။အခုလိုအချိန်မှာထိုင်းနယ်စပ်တပ်ခရိုင်ကအရာရှိတွေကလည်းတချို့ထွက်ပြေးလာနိုင်သူတွေအတွက်ဒုက္ခသည်ယာယီခုံလုံးရေးတဲတွေစောင့်နေတယ်လို့ဆိုပါတယ်။တပ်ခရိုင်အုပ်ချုပ်ရေးမှူးကွန်ကရစ်ဖီယိုမရက်ကမြန်မာပြည်တဲ့အရေးပေါ်အခြေအနေကြောင့်လူတွေအများကြီးနေဆက်ဖြတ်ပြေးလာရင်လူပေါင်း3000ကနေ5000အထိကိုလက်ခံကူညီဖို့ပြင်ဆင်ထားတယ်။ဒါပေမဲ့အခုချိန်ထိတော့နေဆက်ကိုဖြတ်ဝင်လာတာမတွေ့ရသေးဘူးလို့ဆိုပါတယ်ခင်ဗျ။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဒုသမ္မတကမလာဟာရစ်တို့ဟာနိုင်ငံတောင်ပိုင်းဂျော်ဂျီယာပြည်နယ်ကိုသွားပြီးကိုဗစ် -19 ကပ်ရောဂါအရေးနဲ့အတ္တလန်တာမြို့ကအနေခံပြစ်ခတ်မှုအရေးတကိုပြောဖို့ရှိပါတယ်။ဒီအမေရိကန်ကောက်ဆောင်နှူးလုံးနေနဲ့အရှာနယ်ပေါ်အမေရိကန်ကောင်ဆောင်တွေနဲ့တွေ့ဆုံပြီးဂျော်ဂျီယာပြည်နယ်အတ္တလန်တာမြို့ကြီးကအနှိတ်ခမ်းတဲ့အင်ကာနေကဖြစ်ခဲ့တဲ့အမေရိကန်ရောက်အရှာနယ်ပေါ်တွေပေါ်ပြစ်မှတ်ထားတိုက်ခိုက်မှုကြောင့်ဆွေးနွေးဖို့ရှိပါတယ်။ဒါပေမဲ့ဂျော်ဂျီယာပြည်နယ်ရာရှိတွေဘက်ကတော့ဒီပြစ်ခတ်သတ်ဖြတ်ခဲ့မှုဟာလူမျိုးရေးမုန်တီးမှုကြောင့်ဖြစ်တယ်လို့တော့မသတ်မှတ်ထားသေးပါဘူး။အကြောင်းကတန်တရားတရားခံကသူ့ရဲ့လိင်ပိုင်းဆိုင်ရာပြဿနာကြောင့်ပြစ်ခတ်ခဲ့တာလို့ပြောတာကြောင့်သူတို့ကဆိုပါတယ်။အခုလိုဂျော်ဂျီယာမှာရောက်နေတော့သမ္မတဘိုင်ဒန်နဲ့ဒုသမ္မတဟဲရစ်တို့အနေနဲ့ American CDC ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဗဟိုကရာရှိတွေနဲ့လည်းတွေ့ပြီး COVID-19 ကာကွယ်ဆေးထုတ်မှုနောက်ဆုံးအခြေအနေကြောင်းလည်းဆွေးနွေးဖို့ရှိပါတယ်။အခုခီးစဉ်မှာအရင်စီစဉ်ထားခဲ့တဲ့ဒ
ဒေါ်လာထရီလီယံပမာဏရှိကိုဗစ်ဆိုင်ရာကူညီထောက်ပံ့မှုကြီးအတွက် Help is here ခေါ်အကူအညီတွေလာပါပြီလို့အထိပယ်ထွက်တဲ့လူထုစုဝေးပွဲကိုတော့အခုပြီးခဲ့တဲ့ပြစ်ခတ်မှုကြောင့်ဖျက်သိမ်းထားလိုက်ရပါတယ်ခင်ဗျ။အခုလိုဂျော်ဂျီယာပြည်နယ်မှာပြစ်ခတ်တပ်ဖြတ်ခဲ့မှုပြီးအာရှအနွယ်ဘွားအမေရိကန်နိုင်ငံသားခရစ်စတန်ဘာသာရေးခေါင်းဆောင်တွေအနေနဲ့လည်းသူတို့ဒီနေ့စုတောင်းပွဲမှာအထူးဝမ်းနဲ့ဒေါသလည်းထွက်မိတယ်လို့ထုတ်ပြောလိုက်ပါတယ်။အတ္တလန်တာပြည်နယ်ရှိအနေခံ၃ခုမှာဖြစ်ခဲ့တဲ့ဒီပြစ်ခတ်မှုတွေလူပြူမျိုးသားတနသမားတပ်ဖြတ်မှုခံခဲ့ရတဲ့အများစုကအာရှအနွယ်ဘွားအမျိုးသမီးတွေဖြစ်နေချိန်မှာဒီဘာသာရေးခေါင်းဆောင်တွေဘက်ကလည်းဆူတောင်းပေးတာထက်ပိုပြီးလုံရက်နဲ့ပါပြဖို့တိုက်တွန်းလိုက်ပါတယ်။တကယ်တော့တရုတ်နိုင်ငံကစသတိခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကကမ္ဘာကရောဂါအထိဖြစ်လာချိန်မှာအမေရိကန်ရောက်အာရှအနွယ်ဘွားတွေအပေါ်မှာလည်းလူမျိုးရေးပြစ်မှတ်ထားတိုက်ခိုက်မှုလှိုင်းတချို့အရင်တည်းကပေါ်လာနေခဲ့ပြီးဖြစ်ပါတယ်။အခုအင်ကာနီကဖြစ်ခဲ့တဲ့ပြစ်ခတ်မှုမှာတော့ဘာရွယ်ချက်နဲ့လုတ်ခဲတာမသိရသေးပဲစစ်ဆေးဆဲဖြစ်ပေမဲ့တချို့တွေအတွက်ကတော့လူဝင်ရှင်အတိုင်းဝိုင်းပေါ်အကြမ်းဖက်မှုမြင်မာလာမှာအတွက်တတိပိတ်ခေါလောင်းတံအဖြစ်မှတ်ယူပြီးဝိုင်းဝန်းရက်တီလှုပ်ဆောင်ပေးဖို့လိုလားနေပါတယ်ခင်ဗျာ။သမ္မတဂျိုးဘိုင်ဒန်လက်ထက်အမေရိကန်နဲ့တရုတ်ကြားအဆင့်မြင့်ကောင်ဆောင်တွေရဲ့ပထမဆုံးဆွေးနွေးပွဲဟာအပြန်အလှန်ဆွဆွဲတိုက်ခိုက်မှုတွေနဲ့အဆင်မပြေခဲ့ပါဘူး။အမေရိကန်နိုင်ငံအလက်စကာပြည်နယ်မှာလုပ်တဲ့နှစ်ဖက်နဲ့ချင်းဆိုင်ဆွေးနွေးပွဲမှာတစ်ဖက်နိုင်ငံရဲ့မူဝါဒတွေကိုနောက်တစ်ဖက်ကပြင်းပြင်းထန်ထန်ပြစ်တင်ဝေဖန်ခဲ့တာကြောင့်နှစ်ဖက်ကြားတင်းမာမှုဘလောက်တောင်မြင့်တက်နေလဲဆိုတာကိုပြနေပါတယ်။ဒီတွေ့ဆုံပွဲမတိုင်ခင်လေးမှာပဲအမေရိကန်နိုင်ငံခြားရေးနဲ့ကာကွယ်ရေးဝန်ကြီးတွေအနေနဲ့ဒေတာရင်းအဓိကမဟာမိတ်ဂျပန်နဲ့တောင်ကိုရီးယားကိုသွားခဲ့ကတရုတ်ကိုခတ်မှမှဆန့်ကျင်ရပ်တည်ပြခဲ့တယ်လို့တရုတ်ဘက်ကလည်းပြောင်ကြကြပြန်ပြောတာတွေရှိခဲ့တယ်လို့သုံးသပ်သူတွေကဆိုပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်အနေနဲ့လုံယူလုဆင်မဟုတ်တဲ့အခင်းချင်းဖြစ်ကင်မရာတွေရှိမှတရုတ်စစ်မြေအရာရှိတွေနဲ့အပြန်အလှန်တုံ့ပြန်ပြောဆိုခဲ့ပြီးတရုတ်ရဲ့ရှင်ဂျန်ဟောင်ကောင်ထိုင်ဝမ်စိုက်ဘာတိုက်ခိုက်မှုတွေပေါ်အမေရိကန်ရဲ့စိုးရိမ်ကြီးမားမှုကိုဆွနစ်မယ်လို့ပြောခဲ့ပါတယ်။တရုတ်နိုင်ငံသားကြီးကရန်ကြီးချီဘက်ကတော့အမေရိကန်ရဲ့ဒီမိုကရေစီအားနည်းချက်တွေလူမျိုးစုတွေကိုနှိမ်ချဆက်ဆံတာတွေနဲ့နောက်ဘိုးကြတဲ့နိုင်ငံသားကြီးနဲ့ကုံတွေမူဝါဒတွေနဲ့တခြားနိုင်ငံတွေကိုတရုတ်ဆန့်ကျင်မြှောက်ပွေးမှုတွေကိုပြန်ဝေဖန်ခဲ့ပါတယ်ခင်ဗျာ
တောက်ကြညာရဲ့နောက်ဆုံးရသတင်းတွေကိုမက်ခွာညိုနဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မြန်မာနိုင်ငံတဝန်းကစစ်အာဏာသိမ်းဆန့်ကျင်ရေးလှုပ်ရှားမှုတွေရဲ့နောက်ဆုံးရအခြေအနေတွေကိုတင်ဆက်ပေးကြပါတယ်ရှမ်းပြည်နယ်အောင်ပန်းမြို့မှာဒီကနေ့ဆန္ဒပြတဲ့သူတွေကိုအကြမ်းဖက်ဖြိုခွဲခဲ့တာကြောင့်၈ဦးထက်မနည်းသေဆုံးခဲ့တယ်လို့တခြားဒေသတွေမှာလည်းဒဏ်ရာရသူဖမ်းဆီးထိန်းသိမ်းခံရသူတွေရှိခဲ့ပါတယ်။ရန်ကုန်ကရတဲ့သတင်းကိုကိုရနိုင်ပြောပြပေးပါရှင်
။မတ်လ19ရက်ဒီကနေ့ရှမ်းပြည်နယ်အောင်ပန်းမြို့မှာအာဏာသိမ်းစစ်ကောင်စီကိုကန့်ကွက်ဆန္ဒပြဖို့စုယုံနေတဲ့ချိန်စစ်တပ်နဲ့ရဲကကြီးစစ်နယ်ပါပစ်ခတ်ဖြိုခွဲလို့၈ဦးထက်မနည်းသေဆုံးပြီးတော့20ဦးထက်မနည်းဒဏ်ရာရရှိသလိုဖမ်းဆီးခံရသူတွေရှိတယ်လို့လည်းမျက်မြင်တွေ့ခဲ့တဲ့အောင်မန်ဒေတာကန်ဆိုင်းတီဟာက VOE ကိုပြောပါတယ
်။ပြည်ဆောင်တဲ့သူကတော့10ဦးမှတော်တီအချင်းနဲ့ကျွန်တော်တို့ကပါကြည့်ပါဦးမန်းတော့ကျွန်တော်တို့ပြန်ချလို့ရတယ်ပေါ့ပါပေါ့ညပေါ့ပြစ်လာရောဒီကြည့်ပြီးတော့ပြစ်လာတော့ကျွန်တော်တီးရတာပဲ။ချင်းချန်တန်ရန်ကလည်းသူကြတော့ဒီရောပါကြည့်နေပြခံရတယ်သူအများကြီးပဲမှဒီလက်လက်မောင်းတွေမှာပြခံရမယ်ဒီမြင့်တာတွေမှာပြခံရမယ်လို့တော့ကျွန်တော်တို့ one day ကိုပြခံရလို့ရှိနေတယ်။နောက်တော့ဒီကြောကုန်ပြခံရလို့ရှိနေတယ်။နေရာတိုင်းမှာနေရာဆောင်ကိုပြေးလာကြတော့တန်ရာရတဲ့သူကြတော့ကျွန်တော်တို့ရက်ကွက်နဲ့တင်ပဲပနေရောက်ရှိလဲဆိုတော့ရှိရောက်၉ရောက်လောက်ရှိတယ်မှာတခြားရက်ကွက်နဲ့ပေါင်းနိုင်တော့တာလုံးဝဘယ်လိုလုံးဝမရတယ်မှာ20နီးပါးလောက်ရှိမှာမှာကျွန်တော်ခံစားချက်ပြောရရင်တော့
ဒီကနေ့စစ်တပ်နဲ့ရဲရဲအကြမ်းဖက်ပစ်ခတ်သက်ဖြတ်မှုတွေကြောင့်အပြင်းထန်တန်ရာရရှိသူများနေလို့တေဆုံးစီးရင်လဲထတ်တိုးလာနိုင်တယ်လို့ပြောပါတယ်ညနေ၄နာရီခွဲအထိအောင်ပန်းမြို့မှာသွာလာလို့မရပဲစစ်တပ်နဲ့ရဲကပြစ်ခတ်နေသေးဖြစ်တယ်လို့လဲဒေသခံတွေက VOE ကိုပြောပါတယ်။ညပိုင်းအင်တာနက်ဖြတ်တောက်ချိန်မှာပိုဆိုးလာမှာကိုဒေသခံတွေကတော့စိုးရိမ်နေကြပါတယ်။ကြားပြီနဲ့လိုက်ကွန်မြို့မှာလည်းဒီကနေ့မနက်ပိုင်းကဆေးအာနာသိန်းစန့်ကြီးရဲ့တပိတ်ဖြိုခွင်းခံရလို့စီးကုံကြီးထိမှန်ခဲ့တဲ့အမျိုးသားတဦးတေဆုံးခဲ့ရသလိုဒဏ်ရာသူလည်းရှိပါတယ်။ခရင်ပြည်နယ်မြောက်ဝတီမြို့အမှတ်နဲ့ရက်ကွက်မှာဆေးအာနာရှင်စန့်ကျင်တဲ့ဆန္ဒပြလူငယ်တွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်နှိမ်နှင်းခဲ့ပါတယ်။မြောက်ဒီဆန္ဒပြပွဲမှာလူအသေးပြောက်မရှိပေမဲ့အကြမ်းဖက်ပစ်ခတ်ဖြုတ်ခွဲလို့ဒဏ်ရာရသူနဲ့သတင်းပေးသူတွေကြောင့်ဖမ်းဆီးခံရသူတွေရှိတယ်လို့မြောက်ဒီမြို့ကန်တဦးကပြောပါတယ်
။ဒဏ်ရာရတာ၂ယောက်ဖမ်းနှံထိတာ၃ယောက်ကျန်တာကတော့ထပ်ပြီးပါတယ်။မနက်ကစုတာလည်းဒီမှာအသိမကြီးတော့ ရောက်ဖို့လောက်ပဲရှိတယ်အဲ့ဒါသူတို့အလုပ်ဖြစ်တာနဲ့ပဲတပိတ်ခွဲသွားလိုက်ခွဲသွားတာပေါ့အမေမေးရဖို့တေဘုံကြီးပေါ့တေဘုံကြီးဆိုတာဟိုနေသားတော့ကာတိလိုဖြန့်လာတဲ့နာမှာတခြားတူတူချေချာတော့လူတွေဆုံးလို့ပါတော့မရှိဘူးဒီမှာနေစဉ်ဖမ်းနေတယ်လေတခြားဖွဲ့ရတလန်တွေကကလေးလေးလူစုတာနဲ့တိုက်တော့အဲ့လိုဖမ်းဖမ်းနေတော့လူတွေကဒီနေ့မှပြန်လုံးကြတာဆန္ဒပြပွဲကမလုံးတာကနှစ်ပတ်လောက်ရှိပြီ
မတ်လ18ရက်နေ့ကသခိုင်းတိုင်းတပရင်းမြို့နယ်ဖုတ်ထန်းတော်ကျေးရွာနားမှာဆန္ဒပြလူလူရဲ့တိုက်ခိုက်ခံရလို့ရဲဝန်တပ်2ဦးသေဆုံးပြီးတော့2ဦးဒဏ်ရာရခဲ့ပါတယ်။အဲ့ဒီညနေ4နာရီလောက်မှာပဲစစ်တပ်အင်အားအလုံးကြီးနဲ့ရွာထဲကိုပစ်ခတ်ဝင်လာပြီးတော့ရွာငန်း6ဦးကိုဖမ်းဆီးသွားခဲ့ပါတယ်။ဖမ်းဆီးခံရသူ6ဦးကိုဘယ်ကိုခေါ်သွားသလဲဆိုတာမသိရသလိုသူတို့အခြေအနေကိုလည်းမသိရသေးဘူးလို့ဒေသခံတွေက VOA ကိုပြောပါတယ်။စစ်တပ်ကရွာထဲမှာအကြမ်းဖက်ပစ်ခတ်တာကြောင့်ဒေသခံတွေအတော်များများမနေရဲပဲနီးစပ်ရာကိုလည်းထွက်ပြေးနေရတယ်လို့ဒေသခံတို့ကပြောပါတယ်
။ဒီနေ့ဒီပထမပိုင်းတော့ဘောဘထောင်ပေါက်တယ်ပေါ့နော်။ဘောဘထောင်ပေါက်ပြီးတော့ရွာထဲကိုဝင်လာတယ်။ဝင်လာပြီးတော့နောက်ပိုင်းကျတော့နိုင်ဟွာအိမ်ဒီဘက်လည်းတနေ့တည်းပြစ်လဲပေါ့အချက်50ကျောင်းက50ဝင်ကျင်လာပေါ့နော်။ပြစ်ပြီးတော့ကျတော့အိမ်မှာဆိုင်တွေထမ်းသွားတယ်ပြီးတော့ဆိုင်တွေလည်းဖြတ်ပြီးတယ်။ဒီဆန္ဒပြဒီကားတွေပဲဆိုတော့ကားတွေလည်းဖြတ်ပြီးသွားတယ်ပေါ့နော်။အိမ်ဒီလည်းတနေ့တည်းလန့်ပစ်တယ်။အားပြီးတော့ကျတော့ကျွန်တော်တို့တို့ချောင်းလိုက်ရောဝင်ကြတော့ရွာရအဲ့မှာကျွန်တော်တို့ကြေးရွာ6ပါသွားတယ်ပေါ့နော်ခန့်သွားတယ်ဒီတစ်ကဘာလုံးလည်းပြည့်စစ်ကျင်တယ်ပေါ့ဒီမှာအကျန့်ဖတ်ခံနေရပေါ့ဒီကြေးရွာမှာလည်းကြေးရွာလူတွေကိုဒီစစ်သားတွေကအကျန့်ဖတ်နေရကိုအကုန်လုံးလည်းပြည့်စစ်ကျင်တယ်ကြပြီးတော့ကျွန်တော်တို့ဒီရွာကိုလည်းကုညီစစ်ကျင်တယ်ကြခုဖြစ်နေတဲ့ရွာသားတွေလည်းတိတ်ဆောင်နေတော့ဘယ်သူမှလည်းကြီးလက်လန်သားဖြစ်နေတော့အဲ့နောက်လည်းမကန်ရတော့ကြောင်လေခုကြေးရွာမှာလည်းနွားတွေပါလည်းပြစ်ထားခဲ့ရစားကြပါလည်းအဆင်မပြေဆိုကြောင်လေအဲ့ဒါလေးကုညီစစ်ကျင်တယ်ကြ
ငင်းငင်းသာဆန္ဒပြတဲ့သူတွေကိုအကြမ်းဖက်ပစ်ခတ်ဖြိုခွဲတာမဟုတ်ဘူးကုလသမဂ္ဂနဲ့အနောက်နိုင်ငံတွေသာမကအာဆီယံနိုင်ငံတွေတဲကပါတိုက်တွန်းတောင်းဆိုနေတဲ့ကြားမှာပဲစစ်ကောင်စီကအပြင်းထန်နှိမ်နင်းနေသေးရှိပါတယ်ခင်ဗျာ
ကိုရန်နိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဆီယနာရှင်စန့်ကြည်ရေးရန်ကုန်မှာပုံစံအမျိုးမျိုးနဲ့လူထုကဆန္ဒဆက်ပြနေကြတဲ့အကြောင်းနားဆင်ရအောင်ပါစစ်တပ်ကအာဏာသိမ်းတာ48ရက်ရှိလာတဲ့အချိန်အထိရန်ကုန်ကမြို့နယ်အသီးသီးမှာလူမှုပါဝင်တဲ့ဆန္ဒပြပွဲတွေဆက်ပြီးတော့ရှိနေတယ်လို့ပုံစံပြောင်းဆန္ဒပြတာတွေလည်းရှိနေပါတယ်။ဒီကနေ့မှလည်းပြစ်ခတ်ဖြိုခွဲတာကြောင့်အသက်ဆုံးရှုံးရသူအနည်းဆုံး2ဦးရှိခဲ့ပါတယ်။ရန်ကုန်ကရတဲ့သတင်းကိုကျွန်မစုမုံဆက်ပြီးတင်ပြပေးချင်ပါတယ်။အာဏာရှင်စနစ်ဆန့်ကျင်ရေးဆန္ဒပြတဲ့သူတွေကိုစစ်တပ်နဲ့ရဲပါဝင်တဲ့လက်နက်ကိုင်တွေဘက်ကအင်အားသုံးအကြမ်းဖက်တာတွေကြောင့်အသေဆုံးသူဒဏ်ရာရသူတွေနဲ့ပြောက်ဆုံးနေသူတွေဟာလည်းယာနဲ့ချီရှိလာပါပြီ။တလာခွဲကြော်ကြလာတဲ့အချိန်အထိဆန္ဒပြလူလူကိုပြစ်ခတ်တာတွေရက်ွက်လန်းနေတဲ့အထိဝင်ရောက်ချင်းချောက်တာတွေရှိလာနေပေမဲ့အာဏာရှင်စနစ်ကိုဆက်ပြီးဆန့်ကျင်တော်လှန်နေကြတာပါ။တောင်တကုံမြို့နယ်က22ရက်ွက်မှာဆန္ဒပြသူတွေကိုပြစ်ခတ်ဖမ်းဆီးလို့ညနေ9နာရီဝန်းကျင်လောက်မှာတော့တေဆုံးသူတဦးရှိခဲ့ပါတယ်
။ဒီ22ရက်ွက်ထဲမှာဆန္ဒပြသူတွေရှိရတာတောင်တကုံ24ရက်ွက်ရုံမှာဆိုတော့စစ်ကားတစ်စီးနဲ့အင်းစီကားနှစ်စီးနဲ့ပေါ့နော်လိုက်ပတ်ပြီးတော့ကျွန်တော်ဒလန်နဲ့လိုက်ကြည့်ရတယ်ရှိရတာအဲ့ဒလန်ရောလမ်းခေါ်ပြီးတော့ရက်ွက်တွေလိုက်ကြရပေါ့နော်ဘယ်လိုတွေကြရဒီမှာဟိုလူတွေကကြီးပြီးကြလွားကြတယ်နောက်ဆိုတချို့ကတော့ဒီဟာဆန္ဒထွက်ပြရမျိုးဖြစ်လာတဲ့အချိန်မှာလမ်းပြကြတယ်လမ်းပြတဲ့အချိန်မှာတယောက်ကဥကောင်ပွင့်ဥကောင်ထိပ်တွေ့သွားတယ်ကျွန်တဲ့တုံယောက်ကတော့တန်ရရထားတယ်။အခု၁၀ယောက်ကလည်းအဖမ်းခံတာဒါတလန်လိုက်ကြလို့ဘုနော်စုစားရလုံးဝတည်ကြပါရဲ့
။ဆန္ဒပြတပိတ်တွေထဲမှာကြာဆုံးသူများခဲ့တဲ့မြောက်ကလာပတပိတ်စခန်းတွေကတော့ဖြိုခွဲခံရပေမဲ့ဆန္ဒပြတပိတ်ဆက်ပြီးတော့ရှိနိုင်မှုအတွက်လူဒန်းစားအလှပေါင်းစုံကစ조사နေကြဆဲပါ
။သူ့မှာတပိတ်စခန်းကလူအင်အား300လောက်နဲ့ဖြိုတယ်။ဖြိုပြီးတော့တဲအိတ်ကြီးရောဘာလို့ရှိသမျှအကုန်ဘိုးလူစားလေးနဲ့တိုးပြီးတော့ယူသွားပြီးတော့ဒီနွယ်နီတို့တန်နာတို့ဝစီယာတို့ရှိသမျှနေရာတွေကိုရက်ွက်တဲ့အထိဝင်ပြီးတော့အဲ့ကယောက်ျားလေးမိန်းမလေးခေါ်ပြီးတဲ့ဒီထောက်တဲ့ဒီထောက်ပြီးတော့အဲ့လိုမျိုးယူသွားတာခန္ဓာတွေကမရှိတော့လို့သူတို့မှနိုင်ရဒုံရုပ်ပေါက်ဖြစ်သွားတော့
ဒီကနေ့မနက်ပိုင်းမှာလဲမြောက်ကလာမှာရှိတဲ့လုံကြုံရေးအကာအရန်တွေကိုရက်ကွက်နေပြည်သူတချို့ကိုခေါ်ဆောင်ပြီးတော့ရှင်းခိုင်းနေတယ်လို့ရက်ကွက်တွေမှာတနက်ပြစ်ပေါက်6လံပြီးတော့ဖမ်းဆီးခေါ်ဆောင်ခံလိုက်ရသူတွေရှိနေတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်အဲ့ဒါအပြင်အမျိုးသားတအုပ်ကိုစစ်သားနဲ့ရဲတွေကသူတို့ကအနီးဖမ်းဆီးခေါ်ဆောင်ပြီးရိုက်နှက်ခဲ့ပါတယ်မနက်စောပိုင်းကလေးကပြစ်ခတ်ချင်းချောက်မှုတွေနဲ့လက်နက်ကင်စောင့်ကြည့်တာတွေရှိနေတာကြောင့်တချို့နေရာတွေမှာတော့လူမဲ့သပိတ်ပုံစံပြုတ်လုခဲ့ကြပြီးတာကေတမြို့နယ်မြင်းတော်သာလမ်းပေါ်ကသပိတ်စစ်ကြောင်းမှာတော့ပြစ်ခတ်ဖြိုခွင်းခံရတာကြောင့်ဖမ်းဆီးခံရသူနဲ့ဒဏ်ရာပြင်းထန်သူတွေရှိခဲ့ပါတယ်။အရေးအတွက်အတိအကျကိုတော့မသိရသေးပါဘူး။ညတကောက်လူကြီးတိတ်ချိန်မှာတော့ရက်ွက်တွေတဲ့အထိပစ်ခတ်မှုတွေကြုံနေရတဲ့ရွှေပြည်သာမြို့နယ်မှာတော့လက်တလောသပိတ်စခန်းတွေမရှိပေမဲ့လက်နက်ကင်တွေဘက်ကလှည့်လည်စောင့်ကြည့်နေကြတော့မှ
ဆန်ရောက်မှမှမရှိဘူးပြသူတို့ကအဲ့ဒီမှာလှည့်နေကြတယ်။ဒေစကန်တွေတော့မရှိဘူး။ဂျန်တွေပါတယ်တဲ့အဲ့လိုမျိုး ဟိုဟိုထဲထဲဝင်ဖက်တွေမှာတော့အဲ့လိုဝင်ဖြတ်ထားရတယ်ဆိုဝင်ယူသွားကြတယ်ဖယ်ထားကြတယ်ပေါ့မတူမှပြန်ပြီးမလုပ်ရဲကြဘူးတော့ဆိုတယ်လူတွေကနမ်းမော်တွေမှာတော့တော်တော်ကြီးကိုတီးတတာကိုရှင်းသွားကြစိုက်ကယ်လေးပါလေစိုက်ကယ်စီးရတာဆိုတာနန်းပြောလို့မရဘူးကဘယ်နာပြစ်လိုက်မလဲဆိုပြီးတော့ယင်ထိတ်နေလို့ဖြစ
်ပြီးခဲ့တဲ့ရက်တွေတုန်းကအင်အားသုံးအကြမ်းဖက်ပြစ်ခတ်ခံရတဲ့လှိုင်းသာယာမြို့နယ်မှာတော့တည်ဆုံသွားသူတွေပျောက်ဆုံးသွားသူတွေဖမ်းဆီးခံရသူတွေအပြင်နေရွက်စွန့်ခွာသူတွေလည်းဒီကနေ့ထိရှိနေပါတယ်အခုလိုမျိုးပြည်သူတွေပေါ်မှာကျူးလွန်နေတဲ့ရာဇဝတ်မှုတွေအတွက်တာဝန်ရှိရသူတွေကိုနိုင်ငံတကာဥပဒေနဲ့အရေးယူနိုင်မှုကုလသမဂ္ဂအထူးကိုယ်စားလှယ်တွေကတိုက်တွန်းထားပါတယ်။နေ့အချိန်မှာပြစ်ခတ်ဖမ်းဆီးမှုတွေနဲ့ညအချိန်မှာတားဆီးကာရန်ထားတာကိုမီးရှို့တာချိမ့်ချောက်တာတွေရှိနေတဲ့ကြားကပဲဆန္ဒပြသူတွေကဆက်ပြီးတော့အန်တုနေကြဆဲဖြစ်ပါတယ်။နေပြည်တော်မှာသတင်းသမားတချို့အဖမ်းခံရတဲ့သတင်းကိုဆက်ချင်ပါတယ်။နေပြည်တော်ဒက္ခိဏခရိုင်တရားရုံးရှိမှသတင်းသွားယူခဲ့တဲ့ BBC သတင်းတောင်းနဲ့မြစည်းမသတင်းဌာနအယ်ဒီတာဟောင်းတဦးတို့ဒီကနေ့ဖမ်းဆီးခံခဲ့ရပါတယ်။သူတို့ကိုဘယ်လိုဆွဲချက်နဲ့ဖမ်းဆီးတယ်ဆိုတာနဲ့ဘယ်နေရာမှာထိမ့်သိမ်းထားတယ်ဆိုတာအခုချိန်ထိတော့မသိရသေးပါဘူး။ဒီအကြောင်းရန်ကုန်ကရတဲ့သတင်းကိုမခင်ဖြူထွေးပြောပြပေးပါရှင်။
ဒီကနေ့နေပြည်တော်ဒက္ခိဏခရိုင်တရားရုံးရှိမှ NLD ပါတီနာယကဦးဝင်းထိန်ယုံချင်းနဲ့ပတ်သက်ပြီးသတင်းယူဖို့ရောက်ရှိနေတဲ့အချိန်အဲ့ဒီသတင်းတောင်နှစ်ဦးအဖမ်းခံခဲ့ရတာဖြစ်ပါတယ်။ဖမ်းဆီးခံရတဲ့သူတွေဟာ BBC နေပြည်တော်သတင်းတောက်ဦးအောင်သူရနဲ့စစ်ကောင်စီကလုပ်ငန်းလိုင်စင်ရပ်ဆိုင်ထားတဲ့မင်းစီမသတင်းဌာနနေပြည်တော်အယ်ဒီတာဟောင်းဦးတန်းထိုက်အောင်တို့ဖြစ်ပါတယ်။သူတို့ကိုဘယ်လိုပုံမှန်နဲ့ဘာကြောင့်ဖမ်းနေဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။သတင်းစာဆရာဦးစီသူအောင်မြင့်ကတော့လက်တလောသတင်းမီဒီယာသမားတွေသတင်းရယူခွင့်အနှိမ့်ဆုံးအခြေအနေဖြစ်နေပြီလို့ပြောပါတယ်
။ဒီတရားရုံးဆိုတဲ့ဥစ္စာကသတင်းပြပွဲလည်းမဟုတ်ဘူး၊ဘာလည်းမဟုတ်ဘူး။ဒီလိုနေရာမျိုးမှာတော့ဖမ်းနေဆိုတော့ကျန်တဲ့အဲ့လိုမျိုးသတင်းပြပွဲလိုနေရာမျိုးတွေအခြားသောနေရာမျိုးတွေမှာဆိုရင်တော့ဟိုတရင်တော့ဆိုရင်ဖမ်းပါတယ်ဆိုတဲ့ဟာပဲသူကအရင်ဖမ်းလိုက်တယ်ဖမ်းပြီးတော့မှအဲသူစစ်ဆေးကြည့်မလဲတရင်တော့ဟုတ်လားမဟုတ်လားဒါဟုတ်ပြီတရင်တော့ဟုတ်ပြီဒီဥစ္စာကဆိုရင်လဲဘယ်လိုပြောအလလုပေးနေတယ်လဲပေါ့အဲ့တော့ဟိုတရားဝင်ပတ်ပုံတင်လာတာမဟုတ်ဘူးဟိုဘာလဲသူတို့ပြစ်ပြစ်လာတဲ့ဟာလဲဖြစ်တယ်ဆိုရင်တော့အဲ့ဒီအချက်ကိုသူကင်ပြီးတော့သူရေးယူမှာပေါ့ဆိုတော့ဟိုတရင်တော့ဒီကတော့ဘာမှတရင်ယူဖို့မလွယ်ဘူးဆိုတဲ့အခြေအနေမျိုးကိုဒါပြတာပဲလေအဲ့လိုပဲနားလဲရမှာပေါ့
ဒီကနေ့ဦးဝင်းထိန်တရားရုံးယုံကျင်းသတင်းကိုတခြားသတင်းဌာနတွေကသတင်းတောက်တွေလည်းသွားရောက်သတင်းယူခဲ့ကြပြီးတခြားသတင်းတောက်တွေပြန်သွားပြီးတော့သူတို့နှစ်ဦးတည်းကြံတော့မှအခုလိုဖမ်းခေါ်သွားတာဖြစ်တယ်လို့နေပြည်တော်အခြေစိုက်သတင်းသမားတဦးကပြောပါရယ်နှစ်ယောက်စလုံးကိုစစ်မေးစရာရှိလို့လိုက်ခဲ့ပါဆိုပြီးရဲကားမဟုတ်ပဲအိမ်စီးကားပေါ်ကိုခေါ်တင်သွားတဲ့အကြောင်းမျက်မြင်တွေ့သူတဦးကပြောပါရယ်ဦးအောင်သူရကိုဘယ်သူဘယ်ဝါမှန်းမသိတဲ့သူတွေကခေါ်ဆောင်သွားတဲ့အပေါ်မှာအချူပဲစိုးရိမ်တဲ့အကြောင်း BBC သတင်းဌာနကပြောပါရယ်သူကိုရှာတွေ့ဖို့လှုပ်ဆောင်နိုင်သမျှအားလုံးလုပ်နေတဲ့အကြောင်းသူပဲမှရှိတယ်ဆိုတာနဲ့ဘေးရန်ကင်းတယ်ဆိုတာသိရဖို့ကူညီပါလို့အာဏာပိုင်တွေကိုတောင်းဆိုပါတယ်ဆိုပြီးတော့လည်း BBC ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်ဟာဦးစရာလှိုင်ကတော့လက်ရှိအချိန်ဟာသတင်းမီဒီယာလောကအတွက်အမှောင်ဆုံးအချိန်တစ်ခုလို့ပြောပါတယ
်ဒီ February 1ရက်နေ့အာဏာသိမ်းလိုက်တဲ့အခါတရားဝင်သွားလာနေတဲ့လောက်ကန်ကြီးရဲ့မီဒီယာအပိတ်ခံရတာပေါ့နော်ဘုန်းနာပြည်စည်းမှန်တဲ့ TV စပိတ်ခံရတယ်အပြီးတော့စနပ်ပြပေါ်မှာတရင်လိုက်ယူနေတဲ့တရင်တောက်ပေါ့နော်တရင်တောက်မှာတင်ချာတည်အောင်အဲထေရှောင်းဒီတောက်မှာလည်းဖန်ခံနေဆိုအဲ့ခဲကကျွန်တော်တို့ကလည်းလောက်ခွင့်ရမရှိတော့ဘူးနောက်ပြီးတော့မှဥပဒေနဲ့ပြုချက်တာတွေလည်းအများကြီးပဲလေရိုင်းနေတဲ့ဖန်စီတွေတော့ကမာရီမီဒီယာဆိုလို့ရှိရင်လည်းရုံးကန်းတဲ့ဝင်တွေရိုက်ခွဲတွေတရင်စာဆရာမျိုးကိုဖမ်းသွားတယ်ပေါ့ဆိုတော့တရင်ကတရားမဲ့ပြုချက်နေတဲ့ကိစ္စရယ်ဆိုတော့ကျွန်တော်လက်ရှိနေထိုင်ရတရင်စာအလွတ်လက်ခွင့်ဆိုတာအရှိကိုမရှိတော့ဘူးလို့ကတော့တက်လို့ရပါတယ်နောက်ကျွန်တော်တို့တရင်စာဆရာကြီးကိုတိုင်ကလည်းအဲ့ဒီခြေထဲမှာနေနေရတယ်ပေါ့လေဆိုတော့ဟိုဒါတော့လေအများနဲ့ဆန်တော့အများလေးဘယ်လိုပဲခံပြရတာပေါ့လေဆိုတော့လမ်းပေါ်လက်လျှော့နေတဲ့ဗီဒီယိုတောက်ကိုလည်းတလူကြီးရိုင်းတဲ့ဖန်ဆီးတဲ့မျိုးတွေရှိတဲ့ခါကျတော့ဒေသဆရာကြီးတွေကတော့ပို့ပြီးတော့စိုးတာပေါ့နော်ပို့ပြီးတတိထားမယ်အခြေအနေတော့လက်လက်ခွင့်ရလုံးဝမရှိတော့ဘူးလို့ပြောလို့ရပါတယ်
မကြသေးခင်ရပိုင်းကလုတ်တဲ့စစ်ကောင်စီသတင်းစာရှင်းလင်းပွဲမှာ BBC သတင်းတောက်ဦးအောင်သူရရဲ့မိန်းကွန်းတစ်ခုအပေါ်စစ်ကောင်စီပြောခွင့်ရကပြင်းပြင်းထန်ထန်တုံ့ပြန်တဲ့ဖြစ်ရရှိခဲ့ပါတယ်။ဒါပေမဲ့လည်းအခုဖမ်းဆီးမှုကအဲ့ဒီမေးမြန်းချက်နဲ့ဆက်ဆက်သလားဆိုတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။တခြားပြင်လုပ်ငန်းလိုင်စင်ပိတ်ထားတဲ့မင်းစီမာသတင်းဌာနကအက်ဒီတာဟောင်းဦးတန်းထိုက်အောင်ကိုပါဘာကြောင့်ဖမ်းဆီးတယ်ဆိုတာကိုလည်းမသိရသေးပါဘူး။ဒီဖမ်းဆီးမှုနဲ့ပတ်သက်ပြီးမေးမြန်းဖို့စစ်ကောင်စီပြောခွင့်ရဗိုလ်မှူးချုပ်စော်မင်းထွန်းကိုဆက်သွယ်ခဲ့ပေမဲ့တယ်လီဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူး။ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းခဲ့ချိန်ကတည်းကဆိုရင်မြန်မာနိုင်ငံမှာသတင်းထောက်အယောက်90နီးပါးဖမ်းဆီးခံခဲ့ရပြီးအဲ့ဒီအထက်ကအယောက်20ကျော်ပြန်လွတ်ခဲ့ပါတယ်။အခုအချိန်မှာသတင်းထောက်20ထက်မနည်းဖမ်းဆီးခံထားရဆဲဖြစ်ပြီးဒီထက်က10ဦးထက်မနည်းဟာနှိရှိထောင်တန်းကြားခံရနိုင်တဲ့ပုံမှန်မျိုးတက်ပြီးတရားစွဲဆိုခံထားရပါတယ်ရှင်။
မခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ မြန်မာစစ်တပ်ကတပ်ဖွဲ့ဝင်၄ဦးပျောက်ဆုံးမှုကိုအကြောင်းပြုပြီးတော့ရှမ်းကယားပြည်နယ်နယ်စပ်ကကျေးရွာတွေမှာနယ်မြေခံစစ်တပ်ကရှာဖွေစစ်ဆေးပြီးတော့ဂျောင်းဝင်ညှိနှိုင်းပေးနေတဲ့တပိတ်ခေါင်းဆောင်တဦးနဲ့ရွာသား30ကျော်ကိုဖမ်းဆီးသွားပါတယ်။လွိုက်ကော်မျိုးတပိတ်ပြစ်ခတ်ဖြိုခွဲတာမှာတော့တဦးသေဆုံးပါတယ်။အကြောင်းပြေဆုံးကိုတော့ VOA သတင်းတောက်နိုင်ကွန်းအင်ကပြောပြပေးပါရှင
်။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်နဲ့ကယားပြည်နယ်ဆက်မိုးပြဲမြို့နယ်မှာတပ်သား၄ယောက်ပျောက်ဆုံးနေတာကိုအကြောင်းပြုပြီးမြန်မာစစ်တပ်ကနေရွာထဲဝင်ရောက်ချပွေရမှာတပ်သားတွေနဲ့အခြေတင်ဖြစ်ပွားခဲ့ပြီးကျောင်းဝင်ညှိနှိုင်းသူအပါအဝင်ရွာသားတို့မနေ့ညနေပိုင်းမှာဖမ်းခံရတယ်လို့ကယားပြည်နယ်ခြေဆိုင်လန်နီပြအထောက်အကူပြုအဖွဲ့တာဝန်ရှိသူတို့ကပြောပါတယ
်တပ်ကလေယာဉ်ပျောက်ဆုံးမှုမှာတပ်ကအဲ့ဒီတောင်ချီရွာတို့ဆောင်ကန်းတို့လက်တော်ဆိုရဲအဲ့ဒီရွာတွေကိုအလုံးကြီးနဲ့ဝင်ထိုးလို့တဲ့ချိန်မှာဒေသခံများရွာတဲ့အဝင်မခံနဲ့ပိတ်ဆို့ဆန္ဒပြတော့သူကချူခွဲတယ်လေ။နည်းနည်းချီစီတယ်လည်းပါတယ်။အင်းအားနဲ့ချူခွဲတော့ဒေသခံတွေကိုပြင်းပြထန်မလုပ်ဖို့မြို့နိုင်ဝင်ကတော်ပြီးမှချောင်းဝင်မိသားစုခံတာပေါ့။ပြီးတော့အင်းအားနဲ့ဝင်စားတာမျိုးမဟုတ်ဘဲနဲ့တပ်သား20လောက်နဲ့ဝင်ပြီးရွာထဲမှာဝင်စားလို့ရအောင်ပြည့်ကြမှာသဘောတူမှုရအောင်မိနိုင်တယ်ဘူး။အကမ်းဆယ်လောင်းနဲ့တကယ်လို့ရှာတယ်။ဒါမှလည်းတူပြော။အဲ့ဒီဆံပြီးမှတက်ပြန်ဆောက်တာမျိုးမလုပ်ဘဲနဲ့ကြားကြောင်းတို့စာတင်ကြောင်းတို့အဲ့မှာတက်ဆွေးတယ်။ရတာတွေလည်းဖန်စီရပါမယ်။ဆက်ကြည့်လာမြန်မာမျိုးကဒီကနေ့မဆက်ကြည့်မိနိုင်တဲ့အချိန်မှာမြန်မာဝင်းတို့လည်းဖန်ခံကြည့်တယ်။အဲ့မှာ30ဝန်းကျင်ကျော်ရင်တက်တာတိုင်းမှာဆိုတော့လက်သက်တွေဖန်သွားလည်းမသိဘူ
း။မိုးပြင်းမြို့နယ်ကစောင်းကန်းချေးရွာတွေလဲထွန်ရွာနဲ့ဖွာရီတောင်ချေးရွာတွေကိုစစ်တပ်အင်အားလုံးရင်းနဲ့ရောက်ရှိခဲ့ရမှာရွာသားတွေတားဆီးဆန္ဒဖော်ထုတ်ခဲ့ပြီးဖမ်းဆီးခံရတာပါအဖမ်းဆီးခံရွာသားတွေကိုဘယ်မှာထိန်းသိမ်းထားတဲ့ဆိုတာတိတိကျမသိရသေးပေမဲ့နေမြီခံတိုက်ရင်းကလို့ဒေသခံတွေကပြောဆိုနေကြတာပါ
မူပြဲမှာရှိတဲ့လေးနှစ်နှစ်တက်မှာထိုင်နေတဲ့တက်ကကြီးကလာမှအဲ့မှာဖမ်းတယ်ဆိုတော့ညီတော်ကကြွယ်ရတာပေါ့နော်
ပြောင်းဆုံးနေတဲ့တပ်သား၄ယောက်ဟာတပ်ကနေထွက်ပြေးတာလား CDN တပိတ်လှုံ့ရှားမှုတွေမှာပူးပေါင်းတာလားဆိုတာကွဲကွဲပြားပြားမသိရသေးပါဘူး။ကြားပြည်နယ်ထဲမှာဆိုရင် CDN တပိတ်လှုံ့ရှားမှုတွေမှာရဲတပ်ဖွဲ့ဝင်စုစုပေါင်း180လောက် CDN တပိတ်ထဲပူးပေါင်းပါဝင်မှုတွေရှိနေတယ်လို့တပိတ်ကော်မတီတွေကဆိုပါတယ်။ဒီကနေ့လွိုက်ကော်မြို့တွင်ဆန္ဒဖော်ထုတ်မှုမှာတပိတ်ဖြိုခွင်းခံရပြီးလူသေဆုံးတန်ရန်ရရှိမှုတွေရှိခဲ့တယ်လို့တပိတ်ကော်မတီဝင်တူကဆိုပါတယ်။
မိုင်းလုံးတပိတ်မှာဖြူသေးထဲမှာဖြစ်တာအဲဒီနေ့တော့သူတို့ပထမဆုံးကြည်နေတော့ဆက်သုံးပြီပေါ့နော်တယောက်ဆုံးတယ်ပထမကကရှမ်ပူတယောက်တော့ပေါင်ပေါက်သွားတယ
်ဒီကနေ့လွယ်ကော်မြို့မိုင်းလုံးရက်ွက်တပိတ်ဖြူခွင်းခံရမှုမှာပန်းနန္ဒာလမ်းမှာနေထိုင်သူဦးရှမ်ပူသနသိမှတည်ဆုံခဲ့ပြီးအလောင်းကိုမိသားစုထံတည်ဆောင်လာပြီလို့တပိတ်ခေါင်းဆောင်တွေကပြောပါတယ်သမ္မတကနေနိုင်ငံတော်အာဏာကိုထိန်းသိမ်းခဲ့ပြီးနောက်ပိုင်းဒီကနေ့ထိတနင်္ဂနွေလုံးမှာကန့်ကွက်တပိတ်မှောက်ဆန္ဒပြမှုတွေဖြစ်ပွားလာနေသလိုလုံခြုံရေးတပ်ဖွဲ့တွေကလည်းတပိတ်ဖြိုခွင်းမှုဖြစ်စဉ်တွင်ဒေသုံတန်ရာရရှိမှုအဖမ်းဆီးခံရမှုတွေကလည်းတစ်နေ့ထက်တစ်နေ့များပြားလာနေပါတယ်ခင်ဗျာ
နိုင်ကွင်းရင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ပဲခူးတိုင်းဒေသကြီးပဲခူးမြို့နယ်ရန်ကုန်မန္တလေးအမြန်လမ်းမကြီးဘေးဘောနက်ကြီးရွာကတက်မတော်နေမြေကန်တက်ကိုအမိမတိလက်နက်ကင်တက်ဖွဲ့ကလာရောက်ပစ်ခတ်ခဲ့ပြီးတဲ့နောက်မှာကြာသာပတိနေညပိုင်းကအမြန်လမ်းမကြီးကိုပိတ်ခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကရတဲ့သတင်းကိုကိုဇော်ဝင်းလိုင်ကပြောပြပေးထားပါတယ်
။ပဲခူးမြို့နယ်ဖျားကြီးတိုက်နယ်အတွင်းရှိဘောနက်ကြီးကျွာအခြေဆိုင်နေမြေကန်တက်ကိုကြာသာပတိနေမနေ့အစောပိုင်းကအကြမ်းဖက်အုပ်စုတွေကလာရောက်နောက်ရှက်ပစ်ခတ်ခဲ့တယ်လို့ဒီကနေ့ထုတ်ကျင်းမုံနဲ့မြမအလင်းသတင်းစာတွေမှာဖော်ပြထားတာပါဒီတိုက်ခိုက်မှုဟာအမြန်လမကြီးဘေးကဝါကရုတ်ဆယ်နဲ့အနီးဝန်းကျင်ကနေ109မမရှော့တိုက်ဒုံးကျည်နဲ့ပစ်ခတ်ခဲ့တာဖြစ်ပြီးနေမြေကန်တပ်ရင်းနဲ့အနီးနားကိုဒုံးကျည်လေးလုံးကြားရောက်ပောက်ကွဲခဲ့ပေမဲ့လူနဲ့အဆောက်အုံတွေထိခိုက်ပျက်စီးတာမရှိကြောင်းလုံခြုံရေးတပ်ဖွဲ့ကရှင်းလင်းရာမှာပစ်ခတ်ဖို့အသင့်ပြင်ဆင်ထားတဲ့109မမဒုံးသီးနှလုံးကိုလည်းတင်ဆက်ရမယ့်ကြောင်းဖော်ပြပါတယ်ဒီပြစ်ခတ်တက်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်ကြာသာပတိနေ့ညပိုင်းမှာတော့ရန်ကုန်မန္တလေးအမြန်လမ်းမကြီးကိုည၈နာရီကနေပိတ်ထားခဲ့တယ်လို့115မိုင်ရင်ရနာစခန်းမှာနေထိုင်သူတဦးကပြောပါတယ်
။ဟို၈နာရီကျော်ရမယ်ဟိုဆက်မသွားခဲ့တော့အမြန်လမ်းမကြီးပါလေ။မနေ့6နာရီ69မိုင်တော့မှာညထားပြီးတော့ဆက်မသွားခဲ့ည၈နာရီဆိုရင်လေဒီကကျော်လာတဲ့ကားတွေလည်းကျွန်တော်ဒီ115မိုင်ရောက်တဲ့ကားတွေဆိုလည်းဒီဒီအစကနေကားဝင်ဝင်နားခိုင်းတာဆက်သွားခိုင်းမနေ့ကစလာပေါ့မနေ့ကစပြီးတော့ကျသတင်းကြားတော့မိုင်းလေးတွေမှာပြည့်ခတ်မှုတစ်ခုပြည့်တယ်ကြားလို့ပြောတာပဲအဲ့ဒါကြောင့်လားမသိဘူ
းအမြန်လမ်းကိုသွားနေတဲ့ရင်မောင်းတူဦးကလည်းအခုလိုပြောပြပါဗျာ
ပိတ်တာပေါ့ကျုံနေနေတာပိတ်တာပေါ့ကျွန်တော်တော့ပြန်လာတာအခုမှပြန်လာတာ
မြန်လာမှာတာဝန်ကြားတဲ့ရဲတပ်ဖွဲ့ဝင်တအူးကတော့ညာရှိနာကြီးကနေမနေ့၄နာရီအထိအမြန်လမ်းတစ်လျှောက်ပိတ်ထားခဲ့တာဖြစ်ကြောင်းပြောပါတယ်ဒီနေ့နေကင်းဘက်မှာလည်းအမြန်လမ်းဘောနီအနီးနဲ့အချားနေရာတွေမှာပြစ်ခတ်မှုတွေရှိကြောင်းလူထုအကြားသတင်းတွေထွက်ပေါ်နေပေမဲ့ဘောနီရဲစခန်းကတာဝန်ရှိသူတို့ကတော့သူတို့နယ်မြေမှာဖြစ်ပွားတာမရှိကြောင်းပြောပါတယ်
အဲ့လိုမျိုးမရှိပါဘူး။ကျွန်တော်တို့ကတော့ဘောနီစခန်းပိုင်းနယ်မှာပဲကျွန်တော်တို့ကတော့တော်တော်တော့မပါတော့မရှိဘူး။အဲ့ဒီစခန်းပိုင်ကတော့ကျွန်တော်လည်းမသိဘူး။လက်တလောင်းအခြေအနေမှာတော့အမြန်လမ်းမကြီးကညပိုင်းမှာဖြတ်တန်းခွင့်ဆက်လက်ပိတ်မယ်မပိတ်ဘူးဆိုတာမသိရသေးပေမဲ့အဝေးပြေးရင်ပေါင်းတွေကတော့ဆက်လက်ပိတ်နိုင်မယ်ရှိတယ်လို့ခန့်မှန်းထားကြပါတယ်။ဒီရဲ့ပိုင်းတွေအတွင်းမှာတော့
Luni Yakwaku, Chen Yue Tare, Chen Kaisen in a Picame, Short Dai, Diakone Mama, Dona Longo, Lunuita Poriga, Twitchy, Dain Segajong, Trinzari Mapopia Tabare, Picare Yabanugaro, Kachinbine Dumale, Tamaro, Yene, Bidusis Canigo, Kiai, Kachin Lenaka and Puega, Lenagine, Picadari, Shigabi, Digni Maro, Taipua Taman Pipora, the name Yashi the Low, Kiai, Piogun Yadugule, Setu, Miyagawa, Kumia.
ကိုဆောင်ဝင်းလိုင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တောက်ကြညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးခြင်းပါတယ်အရင်ဆုံးအမျိုးသမီးကဏ္ဍကိုနားဆင်ရအောင်ပါမြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ၁ရက်နေ့ကနေစလို့ကန့်ကွက်ဆန္ဒပြမှုတွေနဲ့ဆက်ဆက်ပြီးတော့ဖမ်းဆီးထိန်းသိမ်းခံရသူက၂000ကျော်ရှိတယ်လို့ကုလသမ ဘယ်နေရာမှာရှိနေတယ်လဲဆိုတာမသိရဘူးလို့ဆေယနာသိမ့်မှုစန့်ခြင်းလှူရှားမှုမှာရှေ့တန်းကနေပါဝင်နေတဲ့မတ်ဝီမောင်ကပြောပါတယ်ကိုတိုင်းကလည်းတက်ကြွလှူရှားသူဖြစ်ပါတယ်အကိုဖြစ်သူကလည်း NND ကိုယ်စားလှယ်တဦးဖြစ်တာကြောင့်မို့လို့ဖခင်ဖမ်းဆီးခံထားရတဲ့တစ်ချိန်ထဲမှာမိသားစုတွေအတွက်လည်းလုံခြုံရေးစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့မတ်ဝီမောင်ကပြောပါတယ်မတ်ဝီမောင်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူထွေးတင်ဆက်ထားတာနားဆင်ပါရှင်
There's a path we must choose sometimes. Gotta stand up and fight sometimes.
အဖေဖန်းခံရတာဒီပြီးခဲ့တဲ့ match လောက်9ရက်လောက်ကပေါ့နော်။အဲ့ဒီကည9နာရီခွဲဝင်းကျင်လောက်မှာဒီညီမတို့၄ရက်လိုက်အိမ်လုံးပေါ့နော်။ဖြစ်တဲ့သူတို့စစ်ကား၈စီးနဲ့ညီမတို့အိမ်လမ်းထိပ်ကိုပတ်လမ်းဒီပတ်လမ်းအရှိအနောက်ပတ်ပတ်လေကိုစစ်ကား၈စီးပါရဲရဲကားတစ်စီးပါရဲပေါ့နော်။ရဲရအရင်သူတို့ကစင်းပြီးရောလုံခြုံရေးယူလိုက်တယ်။ယူပြီးတော့မှအဲ့စစ်ကားပေါ်ကနေစစ်သားတွေသူတို့၁၀ရောက်လောက်ကတိုင်းကင်ထားတယ်။ပြီးတော့နောက်ထပ်၁၀ရောက်လောက်ကတနက်တည်းနဲ့ပေါ့နော်။ဒီညီမတို့အိမ်ရှိရောက်လာတယ်ပေါ့နော်။အဓမီကိုထိုးပြီးတော့ဒီလမ်းထိပ်မှာလည်းကာရင်နာအသားစီကိုဖြတ်ပေါ့နော်။ရောက်လာတဲ့အခါကျတော့ညီမအမေကနေဘယ်လိုလဲပေါ့နော်။ဘာကိစ္စရှိလို့လဲမေရောသူတို့ကဒါကအခုချက်ချင်းဖွင့်ပေါ့နော်အဲဆိုတော့အမေကမှုတ်ဘူးလေးလေးဒီချိန်လာတာဘာဖြစ်လို့လဲဆိုတော့သူကဘာမှမပြောခွင့်မပေးဘူးဖွင့်စမ်းအခုချက်ချင်းတကောင်းမင်းများဖွင့်စမ်းမဖွင့်ကြက်တက်လိုက်မယ်ဆိုပြီးတော့အဲ့လိုမျိုးပြောတယ်ပြီးတော့တနက်တိုင်းနဲ့လည်းချိန်ထားတယ်ပေါ့နော်အိန္ဒိယကနေညီမကဖုန်းကင်ထားတယ်ဖုန်းနဲ့ဗီဒီယိုရိုက်မဲ့ဟာကိုလည်းညီမကအိန္ဒိယကနေတနက်ချိန်တယ်ဖုန်းကိုအခုချက်ချင်းချလိုက်ပေါ့နော်လုံးဝဖုန်းမရိုက်နဲ့ဆိုပြီးတော့အဲ့လိုမျိုးပြောပြီးတော့အမေကမဖွင့်ပေးဘူးမဖွင့်လည်းမဖွင့်ပေးတော့သူကအဲ့သူ့လက်ထဲမှာတန်တူရင်းနေရောပြင်အဲ့တော့ဖြတ်တဲ့ဟိုကရိယာအကြီးကြီးလည်းပါတယ်ပေါ့နော်အဲ့ဟာကြီးနဲ့ညီမတို့အိန္ဒိယကနှစ်ထက်ရှိတယ်အဲ့ဒါကိုသူတို့ဖြတ်လိုက်တယ်ဖြတ်ပြီးတော့အိန္ဒိယဝင်လာတယ်အိန္ဒိယရောက်ချင်းပဲပေါ့နော်ညီမနဲ့အမေနဲ့ကိုအိန္ဒိယထိုင်ကုန်မှာထိုင်နိုင်တယ်ထိုင်နေပေါ့နော်အဲစကားမများနဲ့များပြစ်တက်လိုက်မယ်ဆိုပြီးတော့ညီမအမေကိုလည်းတနက်နေ့ချိန်ထားတယ်တရားညီမကိုလည်းတနက်နေ့ချိန်ထားတယ်ပေါ့နော်ပြီးရခါကျတော့သူတို့တွေကအဲအိန္ဒိယကိုဝင်ချတယ်ပေါ့နော်အိန္ဒိယအခန်းကြီးကိုဝင်မှွေသွားတယ်အဲ့ဒီအချိန်မှာအိန္ဒိယကွေးမှာအဖေကိုမိသွားတယ်ပေါ့နော်သူကမိမိချင်းအဖေကိုဘာလုပ်လဲဆိုတော့တနက်တင်နေနဲ့ဒီခေါင်းတွေကြောကုန်းတွေထုတ်တယ်ထုတ်ပြီးတော့မှအဖေကိုလက်ပြန်ကျိုးတုတ်လိုက်တယ်တုတ်ပြီးတော့အဖေကိုခေါ်သွားတယ်ခေါ်သွားပြီးတော့ညီမတို့အခန်းထဲမှာဟိုမှွေနှောက်သွားတယ်အကုန်လုံးဟိုညီမအငယ်ဆုံးကခလေးလေးမှွေထားတယ်သူ့မှာလေးလရွယ်ခလေးလေးရှိတယ်ခလေးငယ်တဲ့အဲ့ခလေးငယ်လေးနဲ့ညီမလေးကိုလည်းတနက်နဲ့ချိန်ထားချိန်ပြီးတော့နင်းနေပေါ့နော်စကားမများနဲ့စကားများတွတ်တက်လိုက်မယ်ဆိုတာမျိုးထောက်ချောက်ပြောတယ်ပေါ့နော်အဲ့လိုမျိုးပြောပြီးတော့အဖေကိုခေါ်ပြီးတော့ထွက်သွားပါတယ်မှာ
အဲ့တော့သူတို့ကအဖေကိုတော့ရိုက်နှက်ပြီးတော့ခေါ်သွားတယ်တခြားအိမ်သားတွေနဲ့အိမ်ကိုရောသူတို့တခြားဘာတွေလုပ်သွားသေးလဲ
အဖေကိုထွက်သွားပြီးတော့ညီမတို့အိမ်တအိမ်တော့ကလည်းသူတို့မှွေနှောက်ခဲ့တာပေါ့နော်အကုန်လုံး
ညီမအခန်းထဲမှာရှိတယ်ညီမကြောပွေတဲ့ထဲကလက်တော်ပေါ့နော်အဲ့လက်တော်ကိုညီမပုတ်ကိုယူသွားတယ်အဲပြီးသွားလို့ရှိရင်ညီမတို့ဘီယိုတွေကဖုန်းနှလုံးနဲ့ပတ်စံငါးသိန်းယူသွားတယ်ပြီးညီမအခန်းမှာနေအောင်အန်ဆိုရဲမှာရှိတယ်ညီမအမေရဲ့ပေါ့နော်သူရဲ့ရွှေထုတ်လေးပေါ့နော်အိုက်ထဲမှာဟွာဆွဲကြိုးပါတယ်လက်စုပ်ပါတယ်ဟန်ချင်းပါတယ်လက်ကောက်ပါတယ်ငကပ်ပါတယ်အဲ့ဒါတွေလေးယူသွားတယ
ရှိနေရဲဆိုတာမျိုးဘာမှမသိရဘူးပေါ့
ဟုတ်ကဲ့မှာဟုတ်ဘာမှမသိရပါဘူးဟုတ်နော်ညီမတို့ live ဆောင်ရမ်းလည်းမရှိဘူးမသိဘူးလို့ပဲအဲ့လိုပဲပြောရဲပေါ့နော်သက်ဆိုင်ရာနေနေကန်ရဲစခန်းကိုလည်းညီမတို့တွားမိရဲပေါ့နော်အပြေပါသွားပြီးနောက်ရကြတော့တွားမိရောလေနေနေကန်ရဲကပြောရဲဟိုကျွန်တော်တို့ကမပါဘူးပေါ့နော်လာခေါ်ရင်းနေရလေပေါ့နော်ဒီကတက်ကပဲလုံနေတာပေါ့နော်ဆိုတော့အဲ့လိုမျိုးဆိုကျွန်တော်တို့လည်းမသိပါဘူးလဲဆိုပြီးတော့အဲ့လိုမျိုးပဲပြောတယ်ညီမတို့အင်းစိန်ထောင်မှလည်းသွားဆောင်တဲ့အင်းစိန်ထောင်မှဆိုလည်းမသိဘူးမရှိဘူးပဲပေါ့နော်ညီမတို့အဲ့လိုမျိုးပဲပြောတယ်မှာဟုတ
်အဲ့တော့အဖေကိုဘယ်နေအောင်ခေါ်သွားပြီးတော့ဖမ်းဆီးချုပ်နှောင်ထားတယ်ဆိုတာလည်းမသိရတယ်လို့အဖေနေကောင်းရဲ့လားကျန်းမာရဲ့လားဆိုတာတော့မှမိသားစုအနေနဲ့သိခွင့်မရတဲ့အခြေအနေဖြစ်နေတာပေါ့
ဟုတ်ကဲ့မှာဟုတ်ပါတယ်
အဲ့တော့အခုအဖေကိုခေါ်သွားတဲ့ဖန်းစီခေါ်ဆောင်သွားတဲ့အခါမှာဟောဘာကြောင့်ဖန်းစီခေါ်ဆောင်သွားတယ်လို့သူကပြောပါလဲ
ဟုတ်ကဲ့ဟောအဲညီမတို့အဲတရားမခွင့်ပေးနေရပါတော့ညီမအမေအမေရောသူကဥပိတာကိုလာရှာလို့ပြောပါဥပိတာဆိုညီမအဖေပေါ့နော်အဲသူအမေကဟိုဥပိတာဘာလုပ်လို့လဲပေါ့နော်ဘာကြောင့်လာခေါ်ရလဲလို့မေးတော့ညီမအဖေရဲ့ဒီ CDM ပေါ့နော်လှူရှားမှုမှာပါဝင်နေတဲ့လူတွေကိုပေါ့နော်အားပေးဟိုကူညီမှုနဲ့ပေါ့နော်လိုင်းရဲစခန်းမှာအမှုဖွင့်ထားတယ်တဲ့အဲ့အတွက်လာခေါ်တာပါပေါ့နော်ဒါပေမဲ့ညီမအမေရောဝန်နေပါရဲ့ကြီးရဲ့လာခေါ်ရဆိုရင်ဖန်ဝန်ပြပေါ့နော်အဲ့လိုမျိုးဆိုရလဲညီမတို့ဘာမှအုပ်ချက်မေးလို့မပြုပေါ့နော်မပြုဝင်နေစကားမများနဲ့ပြတ်တက်လိုက်မယ်ဆိုပြီးတော့အဲ့မှာတကားကိုဖြတ်ပြီးတော့အိမ်ထဲဝင်လာတာပေါ့နော
်အခုဟိုဖန်ထားပြီးတော့တရားစွဲထားတဲ့ဟာရှိပါလား
အဲ့အဲ့လိုမျိုးရောမကြရသေးဘူးအမညီမတို့နောက်ဆုံးကအဲ့ခုနှစ်မြောက်အဖေကိုလာခေါ်သွားတယ်ခေါ်သွားပြီးတော့သူတို့အဲ့လိုအမှုဖွင့်သွားတယ်ဆိုပြီးတော့ပဲအဲ့လိုမျိုးပဲကြောသွားတာပေါ့နော်ကျန်တာကြီးကျန်တဲ့အမှုဖွင့်နဲ့ပုံမှန်တက်တဲ့သတင်းတွေပါလေဘာမှအောင်မကြရသေးဘူးအမနေနေကန်ရဲစခန်းမှာတိတ်အမှုဖွင့်ထားတယ်ဆိုတော့ညီမတို့လှိုင်းကရဲစခန်းကိုသွားမိရအောင်ရဲစခန်းကသူတို့တွေးကြရေးရဘာမှမပြောနိုင်ဘူးပေါ့နော်ဟုတ်
ဟုတ်အခုအဲ့တော့အဖေနဲ့ပတ်သက်ပြီးတော့ရောကိုမဆွေရင်မှုတွေရှိနေမှာပေါ့
ဟုတ်ညီမအဖေကပေါ့နော်သူ့မှာနှလုံးရောဂါရှိရဲ့နှလုံးရောဂါရှိရမှာဟိုစိုးစိုးကပြီးရဲ့မနှစ်ကဆိုလို့ရှိရင်သူဆေးရုံမှာတော့ကြာကြီးနေလိုက်ရတယ်ပြီးတော့အဖေမှာသွေးသွိုးလည်းရှိရဲ့ပေါ့နော်အဖေကိုခေါ်ဝိုင်းနေရောဆိုလို့ရှိရင်ညီမအမေကဟိုနှလုံးရောဂါရှိလို့တောင်းနေကြဆေးလေးပေးပါမယ်ပေးလိုက်ရစီလို့ပြောရတာမှာပဲသူကမယူသွားဘူးပေါ့နော်အမေကအတင်းအဲ့သူတို့ဆက်စစ်သားတယောက်နောက်ကိုအတင်းပြေးလိုက်သွားပြီးတော့အတင်းပြေးတော့မှအဲ့စစ်သားတယောက်ကယူရဲ့အမိုင်အဲ့ဟာလေးပဲအမေကထည့်ပေးလိုက်နိုင်တယ်ပေါ့နော်ပြီးတော့ညီမတွေခေါ်ဝိုင်းအောင်ဖက်နှက်တောင်မပါအောင်သူတို့ဖက်နှက်တောင်စည်းကွက်မပေးဘူးပေါ့နော်အဲ့လိုမျိုးအခြေအနေဆိုညီမတို့အနေနဲ့စိုးရိမ်နေသွားအဖေကတောင်းနေကြပုံမှန်စည်းရည်လည်းရှိရဲ့အဲ့ဒါလည်းသူကမတောက်ရအောင်ပေါ့နော်ပြီးရင်အခြေအနေမှာသူ့မှာဟိုဖက်နှက်လည်းမပါအောင်အဲ့လိုအိမ်မှာနေတဲ့ပစိုးလေးနဲ့အိမ်လေးနဲ့ပဲတွားရဆိုတော့သူ့တော်ညီမတို့ကစိုးရိမ်နေပေါ့နော်အဓိကတော့အနည်းဆုံးစည်းလေးဖြစ်ဖြစ်ညီမတို့တွင်းခွင့်ရရင်တော့ညီမတို့အနေနဲ့နည်းနည်းအဆင်ပြေရပေါ့နော်အခုကဟိုဘယ်ရောက်လို့ရောက်နေမှန်းလည်းမသိပေါ့နော်ဘယ်မှမှလည်းစုံစမ်းလို့မရအဲ့လိုမျိုးအခြေအနေဖြစ်နေဟုတ်
အဲ့တော့အခုလက်ရှိမှာရောကြံတဲ့မိသားစုတွေအတွက်လုံခြုံရေးရောဘယ်လိုရှိပါလဲ
ဟုတ်ပါအမှန်တမ်းပြောရရင်ဟိုအမေဟိုသူတို့ကဟိုညီမအကူကကိုသိသူမရဲ့အခုဒီကလေးမျိုးနဲ့ပေါ့နော် NLD ဒီလိုသူတို့ကိုစလဲဆိုတော့သူတို့ကဟိုအဓိကညီမအကူကိုသူတို့လိုချင်နေရပေါ့နော်လိုချင်နေရဆိုတော့ဟိုညီမအကူသူတို့အခုထိနေရတဲ့အချိန်မှာတော့သူတို့2009ကလောက်ခဲ့တဲ့ပုံစံတိုင်းပဲပေါ့နော်ထပ်ပြီးတော့မဲတယ်လို့ပဲညီမတို့ကတော့အဲ့လိုမျိုးယူဆရဲပေါ့နော်ဟိုယူဆရဲဆိုတော့2009ဆိုရင်အဖေကိုလဲခေါ်တယ်အမေကိုလဲခေါ်သွားတယ်ပေါ့နော်အပြင်မှာညီမညီမလေးရဲ့နှစ်ယောက်ပဲကြံနေရတော့အခုချိန်ဒီမှာလဲသူတို့ကအဲ့လိုမျိုးဟိုလာသွားတယ်အဖေကိုခေါ်သွားတယ်ပေါ့နော်ဒါပေမဲ့ကိုကြီးဟိုကအခုဒီလုံခြုံတဲ့နေရာမှာရှိနေသေးတယ်ဆိုတော့ညီမတို့မိသားစုအနေနဲ့ကလည်းလုံခြုံရေးအတွက်ကအရင်ဟိုစဉ်းစားရတဲ့အခြေအနေတစ်ခုဖြစ်တယ်ပေါ့နော်ဖြစ်တဲ့အတွက်တော့ညီမတို့ကတော့ဒီကိုစီလုံခြုံတဲ့နေရာတွေမှာတော့ညီမတို့နေရတဲ့အခြေအနေရောရှိရပေါ့အခုလောလောဆယ်ထားတော့ဟုတ်
ကျတော့လက်ရှိအခြေအနေမှာဆိုရင်ဒါကအဖေအတွက်လည်းစိတ်ပူနေရတယ်မိသားစုလုံးချင်ရေးဆိုတာကိုလည်းကိုယ်တိုင်အပါအဝင်အနေနဲ့စိုးရင်ကြောင်းကြနေရတယ်ဆိုတော့ဒီလိုအခြေအနေမှာလက်ရှိအခုဆိုလို့ရှိရင်ဒါမြန်မာနိုင်ငံမှာဒီလိုမတရားဖမ်းဆီးချုပ်နှောင်ခံရတဲ့သူတွေအသက်ပါပေးလိုက်ရတဲ့သူတွေပေါ့နော်အများကြီးလည်းရှိလာတယ်ဆိုတော့ဒီလိုအခြေအနေမှာကိုယ်တိုင်ကဒီမိသားစုရဲ့မှာဒီလိုကိုယ်တိုက်ရိုက်ကြုံတွေ့ရတဲ့မိသားစုဝင်တယောက်အနေနဲ့လက်ရှိအခြေအနေပေါ်မှာဟောဗာမြန်ပြောချင်ပါလေ
ဟုတ်လက်ရှိအခြေအနေပေါ်မှာတော့ဟိုသူတို့ကတော့ဒါသူတို့ရဲ့အကြမ်းဖက်လုပ်ရတဲ့တရားတော့ဒါသူတို့
ူတိုင်းကိုလုံနေမှာပေါ့နော်ဆိုတော့ညီမတို့ဆိုရင်ဒီဟိုမိသားစုရဲ့မှာလို့ခံစားနေရပြီပေါ့နော်ညီမတို့လိုပဲဒီတိုင်းနိုင်ငံလုံးမှာခံစားနေရတဲ့မိသားစုရဲ့အများကြီးရှိရပေါ့နော်ဆိုတော့အလိုမျိုးပေါ့နော်ဟိုတာသမီကိုဆုံးရှုံးလိုက်ရတဲ့မိသားစုတွေမိဘတွေကိုဆုံးရှုံးလိုက်ရတဲ့တာသမီအဲ့လိုမျိုးရဲ့အများကြီးရှိရဒီအဲ့ဟာတွေအကုန်လုံးဟိုပေါ့နော်ပုံမှန်တိုင်းပြန်ထစ်လာမယ့်အခြေအနေကဟိုညီမတို့ဒီရေပုံကြီးအောင်မှုပေါ့နော်ဆိုတော့ဒီရေပုံကြီးအောင်မှုအတွက်အဓိကကြတာညီမတို့ဒီ CDM လှူရှားမှုအဓိကကြရဲညီမတို့လည်းအဲ့လိုမျိုးပဲညီမတို့ဒီအဲ့လိုမျိုးပါသွားတယ်အဲ့လိုအကိုအရှင်တွေလုံခြုံရေးကိစ္စတွေလည်း share ဆိုလာမယ့်ညီမတို့အမြင်တော့ညီမတို့ကိုကူညီခြင်း support လုပ်ခြင်းလို့ရှင် CDM ကိုမှာပါဝင်ပေးကြဖို့ပြီးတော့ CDM သုံးနေတဲ့လူတွေကို support လုပ်ပေးကြဖို့ပေါ့နော်အကျိုးဝညီမတို့ကအဲ့လိုမျိုးပဲပြန်ပြောအဓိကညီမတို့အကုန်လုံးပေါ့နော်အခုချိန်မှာဒီမတူတဲ့လက်တွေအကုန်လုံးတွဲပြီးတော့ဟိုတူတဲ့တန်းတိုင်းတစ်ခုသွားဖို့ညီမတို့လိုရပေါ့နော်စီစီလုံးလုံးနဲ့ဒီသူတွေအချင်းချင်းဖေးမှာပြီးတော့ညီမတို့တွေအတူလျှောက်ကြမယ်အဆုံးထိတိုက်ကြမယ်ဘလို့အချင်းချင်းမျိုးမှာပဲဖြစ်ဖြစ်ညီမတို့မိသားစုအနေနဲ့ကတော့ညီမတို့ကြုံလာတဲ့မြောက်ကိုညီမတို့ကျဉ်းကျဉ်းခံရင်းဆိုင်မယ်ညီမတို့လောက်ကြချင်အောင်ဆက်လုပ်မယ်ပြောကြချင်အောင်ဆက်ပြောမယ်ပေါ့နော်အဲ့လိုမျိုးပဲညီမတို့လိုပဲတခြားမိသားစုတွေလည်းအဲ့လိုမျိုးခံယူချက်အတူတူပဲရှိရသွားအောင်လည်းညီမယုံကြည်ပါတယ်
မန်ဝင်းညီမဟာဆရာနာသိမ့်မှုစန့်ကျင်လှုပ်ရှားမှုတွေမှာရှင်းရင်းကပါဝင်နေတဲ့လူငယ်အမျိုးသမီးတူဖြစ်ပါတယ်။သူအနေနဲ့ဘာကြောင့်အခုလိုပါဝင်ဖြစ်တာလဲ။လက်ရှိလှုပ်ရှားမှုတွေမှာလူငယ်တွေအမျိုးသမီးတွေဘယ်လိုခံယူချက်တွေနဲ့ရှင်းရင်းကနေပါဝင်နေကြလဲ။သူရဲ့ပါဝင်မှုကဘလောက်ထိအရေးပါသလဲဆိုတာတွေကိုလည်းမန်ဝင်းညီမနဲ့မင်းမြန်းချားတော်ကိုရှင်းသတင်းပတ်မှာဆက်ပြီးတင်ပြပေးသွားပါမယ်။အခုတော့အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်။ကျမခင်ယူထေးပါရှင်။
အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါလေရှင်ဒီသတင်းပတ်ရဲ့အတုတဆုံးလင်အမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒနဲ့ပတ်သက်တဲ့ဥပဒေချမ်းအတည်ပြုနိုင်မဲ့အလားအလာသွေးစွန်းတဲ့တင်းငွင်ကြီးလို့သိကြတဲ့အယ်ဘာဘာမပြည်နယ်ကအက်ဒမန်ပလက်တရားပေါ်ကဆန္ဒပြပွဲကိုရိုက်နှက်ဖြိုခွဲခဲ့တဲ့55နှစ်မြောက်ပြည်ခဲ့တာတွေစတာတွေကိုကိုအောင်ကစူးစီးတင်ပြထားတာနားဆင်ပါရှင်
အမေရိကန်မက္ကဆီကိုနယ်စပ်ကနေတရားမဝင်ဖျက်ချော်ဝင်ရောက်လာသူတွေထဲမှာမိဘမပါတဲ့အသက်မပြည့်သေးသူကလေးငယ်တွေလည်းပါဝင်လာတာကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုကင်တွေ့မလဲဆိုတာကိုအမေရိကန်လွှတ်တော်အမတ်တွေဆွေးနွေးအဖြစ်ရှာနေကြပါတယ်။အမေရိကန်မက္ကဆီကိုနယ်စပ်မှာရောက်လာတဲ့ကလေး40တဲ့မင်းလေးကိုမကြခင်ကအမေရိကန်အာဏာပိုင်တွေဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။အခုဒီသတင်းပတ်အတွင်းမိဘတွေမပါပဲတရားမဝင်ဝင်ရောက်လာကြသူ4200လောက်ရှိနေပြီးတော့ဒီကိစ္စဘယ်လိုကင်တွေ့မလဲဆိုတာနဲ့ပတ်သက်ပြီးသမ္မတဂျိုးဘိုင်ဒန်အစိုးရအနေနဲ့ကောင်းချောက်စရာဖြစ်လာပါတယ်အမိမေလုံချိုရင်ဝန်ကြီးအယ်လီဟန်ဒရိုမေယော်ကတ်က
not expel them as the Trump administration did
we Trump အစိုးရလက်ထက်တုန်းကလိုပြန်နှင်ထုတ်မှာမဟုတ်ပါဘူးမိဘတွေလက်ထက်ပြန်ထည့်ပေးနိုင်တဲ့အထိကျန်းမာရေးနဲ့လူမှုဖူလုံရေးဌာနအောက်မှာစနစ်တကျစောင့်ရှောက်မှုပေးသွားမှာပ
ါအမေရိကမှာကိုလွန်လာသူတွေအရေးညဉ့်ညံ့သာသာကင်တွေမဲ့ဘိုင်ဒန်အစိုးရရဲ့မူဝါဒတွေကြောင့်နေဆက်မှာအခုလိုရွှေ့ပြောင်းဝင်ရောက်သူတွေများပြားလာတာဆိုပြီးတော့ရှုမြင်ကြပါတယ် Federal အရေးပေါ်စီမံခန့်ခွဲရေး Agency ကလည်းဒီအရေးနဲ့ပတ်သက်လို့ကူညီဆောင်ရွက်ပေးနေပါတယ်အင်မီတော်ပြောခွင့်ရယန်ဆာဂီက
This is one of the steps that the president felt would help
ဒါဟာရေရှိဘလူးကင်တွေမလဲဆိုတဲ့အပြည့်မဟုတ်ပေမဲ့လည်းအထောက်အကူဖြစ်စေတယ်လို့သမရကယုံကြည်ပါတယ်သူတို့ကိုတရားဝင်လက်ခံနိုင်မဲ့မြန်ဆန်တဲ့လုပ်ငန်းစဉ်သူတို့အနေနဲ့ကျန်းမာရေးဆောက်ရှောက်မှုရရှိရေးလဲအကူအညီပေးသွားပါမယ်အရေးအတွက်အလွန်များတာကြောင့်ဒီကိစ္စကင်တွေရမယ်အရေးဟာစိန်ခေါ်မှုတည့်ရဖြစ်ပါတယ်လို့ဆိုပါတယ် Republican တွေကတော့ Biden ဆိုရဟာပြဿနာပိုးပြီးတော့ကြီးထွားလာအောင်လုပ်နေတာဆိုပြီးဆွဆွဲပါတယ်ဒီမူဝါဒကြောင့် American ပြည်ထောင်စုရဲ့အကြမ်းဖက်သမားတွေအလွယ်တကူဝင်ရောက်လာနိုင်တယ်ဆိုပြီးတော့လည်းပြောပါတယ်အလွတ်တော်လူနေစုခေါင်းဆောင် Kevin McCarthy က
The health of this nation the safety and security
ဒီနိုင်ငံရဲ့အနေအထားအမေရိကန်တွေလုံခြုံရေးနဲ့ဘေးအန္တရာယ်ကင်းရေးနေဆက်အရေးဒါတွေအလုံးဟာသမ္မတရဲ့လုပ်ငန်းတာဝန်တွေဖြစ်ပါတယ
်ကလေးဘွားတွေကရောက်ရှိနေကြတဲ့စိုက်ပျိုးရေးလုပ်သားတွေနဲ့တရားမဝင်ရွှေ့ပြောင်းဝင်ရောက်သူတွေကိုသူတို့နေရရင်ပြပုမဲ့အစီအစဉ်ကနေအကောက်ွယ်ပေးမဲ့ဥပဒေချမ်းကိုအောက်လွတ်တော်ဒီမိုကရက်တီကဒီသတင်းပတ်အတွင်းအတည်ပြုမဲ့ခွဲဖို့ရှိနေပါတယ်။ဒါဘိုင်ဒန်အစိုးရရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒအပြောင်းလဲတစ်စိတ်တစ်ပိုင်းဖြစ်ပြီးတော့တရားမဝင်နေထိုင်ကြသူ73အတွက်အခွင့်အရေးတည်ရလဲဖြစ်ပါတယ်။ဒီမိုကရက်ထက်လွှတ်တော်အမတ်ဘော့မနန်ဒက်စ်က
It will modernize our system
offer a path to citizenship
ကိနေကိုင်းညီမဲ့စနစ်အပြောင်းလဲဖြစ်ပြီးအလုတ်ကျိုးစားကြသူတွေနိုင်ငံသားဖြစ်လာမဲ့လမ်းကြောင်းပေါ်ရောက်လာတာဖြစ်ပါတယ်သူတို့မိသားစုတွေလည်းပြန်လဲစုံစည်းနိုင်ပြီးတရားဝင်နေထိုင်ရည်တည်ဖို့အခွင့်အလမ်းတွေပိုးပေါ်လာမှာဖြစ်ပါတယ်
ဒါပေမဲ့လည်းဒီဥပဒေချင်းကိုအထက်လွှတ်တော်ကအတည်ပြုနိုင်မလားဆိုတာကတော့မသေးကြပါဘူးဒါဟာတရားမဝင်ရလာသူတွေကိုလူငင်းချက်နှောက်ပြေးတာဖြစ်တာကြောင့်မဲရီအတွက်တိတ်မကွာတဲ့အထက်လွှတ်တော်မှာ Republican တွေကထောက်ခံမှုညှင်းဆန်ထားပါတယ်ခင်ဗျာ
အသားရောင်ခွဲခြားမှုကနေအခြေခံလာပြီးမဲပေးခွင့်ကိုပိတ်ပင်ခဲ့တဲ့အတွက်1965ခုနှစ်မတ်လ9ရက်နေ့မှာ African American တွေဟာဆယ်မာမျိုးကနေ Montgomery အထိခြေတက်ဆန္ဒပြခဲ့ကြတာပါကိုအောင်ရေမဲပေးခွင့်အတွက်အမှတ်ပုံတင်ရမှာခွဲခြားဆက်ဆံခံရတာကိုအဆုံးသတ်ဖို့လူ600လောက်ကမိုင်90ခီကိုခြိတက်ဆန္ဒပြခဲ့ကြတာဖြစ်ပြီးလုံခြုံရေးရဲတွေနဲ့ဆန္ဒပြသူတွေဟာ Edmund Pettus တရားမှာရင်ဆိုင်တွေ့ဆုံခဲ့ကြပါတယ်ရဲတွေကဆန္ဒပြခြိတက်မှုကိုဆက်မလုပ်ဖို့ပြောပေမဲ့ဆန္ဒပြသူတွေကတရားကိုကြော်ဖြတ်ဖို့ဆက်ပြီးစူးစမ်းတဲ့အခါမှာရဲတွေကမျက်ရည်ယိုဘုံးတွေအုံပြုပြီးရက်ရက်ဆက်ဆက်ရိုက်နှက်လူစုခွဲခဲ့တာပါ
ဒီတရားရဲ့အမည်ဟာလူမျိုးအစွန်ရောက်မျိုးသားရေးဝါဒီနဲ့စုဖွဲ့ထားတဲ့ Ku Klux Klan အဖွဲ့ခေါင်းဆောင်လည်းဖြစ်ပြီးတောင်ပိုင်းတပ်ရဲ့စစ်ဗိုလ်ချုပ်နဲ့ပြည်ရင်းစစ်ဘီဆယ်မာမာနေထိုင်ခဲ့တဲ့ American ထက်လွတ်တော်အမတ်ဖြစ်ခဲ့သူ Edmund Pettus ရဲ့နာမည်ကိုပေးထားတာပါသွေးစွန်းနဲ့တင်းငုံနေနေချီတဲ့ပွဲမှာအဲ့ဒီအချိန်က17နှစ်သမီးအရွယ် Joan Blanc က၆ချားစရာကောင်းတဲ့သူ့ရဲ့အတွေ့အကြုံကိုအခုလိုပြန်ပြောပြပါရစေဗျာ
But before we could turn around it was too late they came in from both sides the back and the front and they were just beating people
ကျမတို့အားလုံးလက်မပြေခင်တော်တော်နောက်ကျသွားတယ်ဆိုတာကိုသိလိုက်ပါတယ်သူတို့ကနှစ်ဖက်စလုံးကနေလာနေတာပါရှေ့ကရောနောက်ကပါဝိုင်းပြီးတော့ရိုက်ကြပါတယ်နောက်သူတို့ပြစ်တဲ့မျက်ရည်ရိုးဘုံတွေကြောင့်မျက်ရည်တွေလည်းကျအငွေ့တွေကိုလည်းရှူဆိုင်မိတဲ့အတွက်အသက်ရှူကျဘာမှလည်းမမြင်ရတော့တုံလုံးခြောက်ခြားမိပါတယ်လို့ Joan Blanc ကပြောသွားတာပါအဲ့ဒီခြေတက်ပွဲမှာအဓိကကြတဲ့အခန်းကဏ္ဍကနေပါဝင်ခဲ့တဲ့ဓမ္မဆရာFD Reese ကလည်းသူ့ရဲ့အကြမ်းဖက်ခံရတဲ့အတွေ့အကြုံကိုအခုလိုပြောပြပါသေးတယ်ရှင်
။ You know, I think Selma that March and
ကျွန်တော်တို့ကနောက်ဆုံးမှမဟုတ်ပါဘူး။နောက်ဆုံးမှမဟုတ်တာကြောင့်လဲသူတို့ဟာလက်ကင်တုပ်တွေနဲ့ရိုက်ကြတော့လူတွေလဲကြပြူကြနဲ့ဘိုးလင်းကစားတော့ထောင်ထားတာတွေကိုဘောလုံးမှန်းပြီးလဲကုန်တယ်လို့ပါပဲဗျာလို့ဓမ္မဆရာ Reese ကပြောသွားတာပါ။
You are ordered to stand where you are. This march will not continue.
အခုကြားခဲ့ရတာကတော့ခြိတက်ဆန္ဒပြလာကြတဲ့ပြည်သူ့အခွင့်အရေးတောင်းဆိုလှုပ်ရှားတဲ့လူမဲ African American တွေကိုလူလူရဲရာရှိတွေကခြိတက်မှုကိုရပ်ဖို့အတန်ဆက်ဆက်နဲ့သတိပေးပြောဆိုနေတာပါဒါပေမဲ့လည်းအာဏာပိုင်တွေအလိုကျဒီဆန္ဒပြမှုကိုရပ်လိုက်မယ်ဆိုရင်ဒါဟာနောင်သားစဉ်မျိုးဆက်အထိသူတို့ရပ်ပိုင်ခွင့်တွေဆုံးရှုံးနိုင်တာကြောင့် NDA တွေရင်ဆိုင်ရနိုင်တဲ့ကြားကဆက်ခြိတက်ခဲ့ကြပါတယ်အဲ့ဒီလူပြည်ရဲ့တားဆီးနေတဲ့ Edmund Pettus ဒရနာမှာမြင်းနဲ့အနှင်းခံရမဲ့ဘေးကတီတီလေးကတ်လွတ်ခဲ့တဲ့ Sherry Mitchell Moss ကသူ့အတွေ့အကြုံကိုအခုလိုပြန်ပြောပြပါရယ
် I felt that if we turn around or if we give up it'll never happen so in order to make sure that this does
တကယ်လို့သာနောက်ကျောင်းပြန်လှည့်ပြီးတော့လက်မြောက်အရှုံးပေးလိုက်မယ်ဆိုရင်ကျမတို့မျှော်လင့်ချက်တွေဘယ်တော့မှဖြစ်လာမှာမဟုတ်ပါဘူးကျမစိတ်ထဲမှာဒီမဲပေးခွင့်ရဖို့အတွက်ဆိုရင်ရှေ့ဆက်ပြီးတော့တွေးရပါမယ်။ကျမအသေးမစောချင်ဘူးဆိုတာကိုဝန်ခံပါတယ်။ဒါပေမဲ့ဒေါက်တာမာတင်လူသာကင်းပြောခဲ့သလိုကျမပြန်ပြောရမယ်ဆိုရင်ဘဝမှာတန်ဖိုးရှိတဲ့အရာတွေအတွက်အသက်ဆွန့်သင့်ရင်လည်းဆွန့်ရမှာဆိုတော့ကျမလက်မြောက်အရှုံးမပေးခဲ့ပါဘူး။အထူးသဖြင့်ဒီဆယ်မာမှာကျမတို့အများကြီးလှုပ်ဆောင်နိုင်ခဲ့ပါတယ်လို့ Miss Moss ကပြောသွားတာပါ။ဆယ်မာမြို့မှာနေတဲ့အိမ်ချံဥယျံအလှဆင်သူစတီဗီဟက်ချာက1960ခုနှစ်တွေ့စီကသွေးစွန်းတဲ့တင်းငွေတွေနေရဲ့သူ့အတွေ့အကြုံကိုအခုလိုပြန်ပြောပြပါတယ
်။ I can remember coming down and seeing people who were on the bridge running back towards George Washington Carver Homes where I live.
တရားပေါ်ကနေလူတွေပြေးဆင်လာပြီးတော့ George Washington လမ်းကကျွန်တော်နေတဲ့အိမ်လေးဘက်စီရောက်လာပါတယ်။ဘုရားသခင်တနာညာတာတော်မူပါဆိုပြီးတော့လေသူတို့တွေကကြောက်လန့်နေကြအော်ဟစ်နေကြပါတယ်။အဲ့ဒီအချိန်ကတော့အတုံလှုပ်မိဆုံးအချိန်ပါပဲလို့ Hatcher ကပြောသွားတာပါ။
အမေရိကန်တောင်ပိုင်းမှာစံပေးပွဲဖြစ်ဆိုခွင့်နဲ့တခြားနီးလန်းတွေကိုပါတုံပြီးလူနည်းစုတိုင်းရင်းသားတွေရဲ့မဲပေးပိုင်ခွင့်ကိုတားဆီးခဲ့တဲ့အတွက်အခုလိုလူမှုအခွင့်အရေးတောင်းဆိုလှုပ်ရှားမှုတွေလည်းပေါ်ပေါက်လာခဲ့တာပါရှင
်
ဆုံးလေးအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒေါက်ကင်မျိုးသက်အစီအစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့နည်းပညာခန်းနားနားဆင်ရအောင်ပါ
တဲ့အာနာဒိန်းတာကိုလက်မခံတဲ့လမ်းတွေပေါ်ဆန္ဒပြနေကြတဲ့မြန်မာပြည်သူတွေရင်ဆိုင်နေရတဲ့အန္တရာယ်ကြီးတဲ့မျက်ရည်ရုံဘုံဒဏ်ကနေကာကွယ်ဖို့အတွက်ကြိုတင်ပြင်ဆင်တဲ့နာရင်းနဲ့တကယ်ထိတွေ့ခဲ့မယ်ဘာလုပ်တယ်လဲဆိုတာကိုဒီတစ်ပတ်မှာပြောပြပေးပါမယ်။မျက်ရည်ရုံဘုံ CS called Chlorobenzol Melanonitrile Poison အတွက်အဆိပ်ဖြေစေမရှိသေးပါဘူး။ဒီဓာတ်ရုပ်ပစ္စည်းနဲ့ထိပြီးဆိုရင်တော့အသားရည်လောင်ကျွမ်းတာမျက်လုံးတွေကရင်တွေလေချောင်းတွေဆက်ပြီးချောင်းဆိုးတာအသက်ရှူကျက်တာရုပ်ရည်စိတ်ကစင်ကြာဖြစ်သွားတာမျိုးတွေနဲ့ကြုံရနိုင်ပါတယ်။အများပြားထိမိသွားတယ်ဆိုရင်တော့အော့အန်စေနိုင်ပါတယ်။အဓိကရုံးနေနေရေးမှာသုံးခွင့်ပေးထားတဲ့ဒီ CS အစိတ်မထိအောင်အတက်နိုင်ဆုံးစူးစမ်းဖို့လိုအပ်တယ်လို့ဒီဆန်နိုကာဗွန်ဓာတ်ရုပ်ပစ္စည်းရဲ့သဘောတဘာဝကိုနားလည်ဖို့လည်းလိုပါတယ်။ဒီလိုနားလည်ထားရင်ရှောင်းနိုင်တိတ်နိုင်တယ်လို့ American စစ်တပ်သဘာဝဝန်ကျင်ကျန်းမာရေးဆိုင်ရာအကြီးအကဲတူဖြစ်တဲ့ဦးသူရအောင်ကပြောပါတယ
်။ဒီ chemical ကခုနကကျွန်တော်ပြောလို့ချင်းကြီးအရန်ရှည်တော့ तू ကလေးတူးတယ်အရန်ကြီးလေးတယ်လေးတယ်ဆိုတော့ तू အပေါ်မြင့်မြင့်ကို तू မသွားနိုင်ဘူး။ तू ကအငွေ့အပေါ်တက်ဖို့ chance ကနည်းတယ်အောက်ကိုပဲသွားမယ်။ပြောချင်တာ तू ကိုအောက်မှာထားပြီးကိုကမြင့်မြင့်နေဖို့လို့အဲ့ source ကိုမျက်နှာပုံပါညာရှိတဲ့လူကသွားပြီးတော့တွန်းထုတ်မယ်ဆိုရင်လေအဲ့ဒီအလုံးကိုဒီနေညာကိုလောက်ရမယ်ဒါမှသူ့ရဲ့ရှိသမျှ guest တွေအကုန်လုံးကနေတဲ့နေရာကိုပဲကြာသွားမယ်ပေါ့နော်အဲအဲ့လိုမျိုးလေးတွေအာတန်းနိုင်တော့ပြန်ပေးချင်ပါတယ်နောက်သူကလေးတိုက်တဲ့ရှိကိုပြေးပါဘောင်းဆိုသူအငွေ့ရကိုရှိလေးအားနဲ့လိုက်လာမှာကြောက်လို့ဒါောက်လဲဟောင်ကောင်ကနီးတစ်ခုကပါတွေ့လိုက်လဲဆိုတော့သူတို့နိုင်ငံတွေကတော့ပစ္စည်းတွေပေါ်တော့တိရွက်တွေကိုမှုတ်ထုတ်တဲ့စက်ကလေးကိုတည်သွားကြတယ်အဲ့ဒီအငွေ့လာရင်သူကဟိုဘက်ကိုပြန်မှုတ်ထုတ်လိုက်တယ်ကိုရှိမလားအဲ့တော့ဒီအငွေ့ရဟိုဘက်ရောက်သွားတာပေါ့နော်။နောက်ဟောင်ကောင်မှာပဲနောက်တနည်းပမာပြည်ကဟို generation Z ကလေးတွေလည်းလုံနေတာတွေ့တာတော့သူတို့ကတော့အဲ့ခုံးနဲ့အုပ်လိုက်တယ်မြန်မြန်။အဲ့လိုမအရေးပြန်ပြန်လောင်းလိုက်တယ်ပေါ့ခုနပြောတဲ့ဟာ။တမန်တလင်းပေါ်မှာပဲလမ်းပေါ်မှာပဲရေနဲ့သူ့ကသူ activate ဖြစ်ပါစေလေ it doesn't matter လူလူသူ့ရဲ့ခံလူ skin ကိုမရောက်အောင်ပြီးတာပဲဆိုတော့အဲ့ဒီနီးတွေနဲ့အုပ်နေတာတွေကမနစ်ကမှဟောင်ကောင်မှာတွေ့တဲ့ဟာတွေပေါ့နော်အဲ့ဒါကိုအခုဗမာ generation Z ကလေးတွေအကျူကျူပြီးတော့တည်နေပြီသူတို့ကျူပြီးတော့အဲ့ဒီနည်းနဲ့လုပ်နေဒါပေမဲ့အနေရရမ်းများတယ်တကယ်လို့သူကဟိုပြစ်လိုက်တဲ့ဘူးမှာပုတ်လေးလေးခုထိတ်မှရှိတယ်ကြာကြာရင်သူကဖုံးသူတန်းပေါက်တာကိုပေါက်တော့ကိုကအချိန်မီအုပ်နိုင်ရင်ကောင်းရင်မအုပ်နိုင်ရင်သူကပူလာပြီးအောက်ကတန်အားပါသွားကင်တာတွေလက်ကိုပူနိုင်တာတို့အဲ့လိုမျိုးရှိတာပေါ့နော်ဟိုတက်နစ်ရက်ကက်ကအပေါ်ကြီးလာတော့အောက်ကလာတော့ရိုက်ရခက်တာဒါမျိုးလေးတွေရှိတာပေါ့နော်သူမသွားခင်မှာလည်းအငွေ့ရကိုယ်နှာခေါင်းထဲဝင်လာတာတွေပါလေရှိတာ哦အခုအမိုင်းမှာဝစ်စားသွားတာလေအဲ့ဒါတွေကာကွယ်ဖို့တော့လုပ်ထားတဲ့ပုံပ
ါမျက်ရည်ရုံဘုံနဲ့ပြစ်လာရင်ဘယ်လိုခုခံကာကွယ်တာအကောင်းဆုံးလဲလူတွေအန်တရာယ်မရှိအောင်လေအဲ့ဒါလေးပြောပြပေးပ
ါဟုတ်ကဲ့ဟိုပထမဆုံးကတော့ preparation ပေါ့နော်မသွားခင်မှာလုံးဝလုံးဝမျက်ကပ်မှန်တွေမတက်ပါနဲ့မျက်ကပ်မှန်ကအထဲထဲရောက်သွားပြန်ထိုးရတာပါညာခက်တဲ့အပြင်တချို့တွေဆိုရင်မျက်လုံးကိုလောင်သွားပြီး blind ဖြစ်တာမျိုးတို့ပါလို့ဖြစ်တယ်အဲ့တော့မျက်ကပ်မှန်ရှိသောလူများရှေ့ကိုထွက်မယ်ဆိုရင်ဒါမျက်မှန်အရင်တက်အောင်ပေါ့နော်မျက်မှန်တက်အောင်နောက်ကာကောပေါ့ရေကူးရုံးမှတက်တဲ့ကာကောမျိုးလည်းတက်လို့ရပါတယ်အခုချိန်ကကိုဗစ်ဖြစ်နေတော့ဒီလိုမျိုး death mask တွေလည်းရှိတာပဲ death mask တွေကိုကာထားပြီးတော့ကာကောတွေနဲ့ဆိုရင်အနည်းဆုံးနှူးညံ့တဲ့အသားရည်တွေကိုမဝင်သွားဘူးပေါ့အနည်းဆုံ
း။
နောက်အင်ကြီးလက်ရှိကတော့အမြဲဝယ်ရမယ်။သူက preparation အနေနဲ့။ဘာလို့ဆိုလဲ။ထိသမျှကိုသူကပူမှာဖြစ်တယ်။နောက်ဒီကြောပုတ်ဤသေးတွေပါလေ။ယူသွားပြီဆိုရင်လည်းအင်ကြီးအပူတွေပါလေထည့်သွားပေါ့
။တကယ်လို့ဒီညင်ရီဘုံကဒီအငွေ့တွေပေါ့နော်။ဒီအမှုံတွေကကိုယ်နဲ့ထိသွားပြီဆိုလို့ရှင်ဘာလုပ်ရမလဲ
။ဟုတ်ကဲ့။ခုန preparation နဲ့ဘလို့ယူဖို့နဲ့ဘလို့ကာကွယ်ဖို့ပြောပြီးတော့အခုထိသွားပြီဆိုရင်ကိုကတော့ကာကွယ်ထားတဲ့အတွက်ဟိုမျက်လုံးတို့ပါဇက်အထဲတဲတို့မဝင်ဘူးပဲဆိုပါဆိုဒါပေမဲ့ဒီ11တို့ဒီလွတ်နေတဲ့လက်နေရာတွေကအရန်ပူလာပြီတခုခုပြက်လာပြီဆိုရင်တော့ခုနပြောခဲ့တဲ့အတိုင်းအင်ကြီးအပူလဲအိတ်ထဲမှာပါမယ်အိတ်ထဲမှာရှိနေတဲ့အတွက်အင်ကြီးရှိတဲ့အင်ကြီးကလည်းအိတ်ဟိုမထိထားဘူးပေါ့နော်ခုနဟာနဲ့အသားနဲ့အင်ကြီးအပြင်မှာရှိတဲ့အမှုန်နဲ့ထပ်ထပ်ပြီးတော့ဆူဆွတ်ပြီးမလောင်အောင်အဲ့ဒီအင်ကြီးကိုလွတ်ပစ်ခဲ့တာတို့ပါတို့လောက်ရမှာပေါ့နော်နံပါတ်1ကနောက်ရေဆေးပြီဆိုရင်မျက်မှန်တို့အင်ကြီးလိုတော့နော်ဆက်ပြားနဲ့မြန်မြန်ဆေးလိုက်လို့ရတာပေါ့ဒ ီမျက်လုံးကြတော့ဆက်ပြနေစီးလို့မရတော့ရေကိုပဲလုတ်ခိုင်းတော့မပုတ်ခိုင်းဘူးရေကိုလိုလိုလေးခေါင်းတစ်ဖက်စောင်းပြီးတော့ရေကိုလည်းသူကတည်းကညှစ်เสียပါတဲ့ဟာလေးမျိုးပါရင်ကောင်းတာပေါ့ရေများများမကုန်ပေါ့ဖုန်ကြီးဖွင့်လိုက်ရင်တော့ရေအများကြီးကုန်သွားတာပေါ့ညှစ်เสียနှုတ်ပြီးတော့ဒီမျက်လုံးအแทးထဲမှာမတော်လဲစမျက်လုံးပတ်ဝန်းကျင်မှာရှိနိုင်တဲ့ဟာမျိုးတွေမျက်လုံးပိတ်ပြီးပဲဖြစ်ဖြစ်လိုလောင်းချရမှာပေါ့မပုတ်ဖဲနဲ့ရေအားနဲ့ပဲဟိုဒီဘက်မျက်လုံးကိုဒီဘက်ပါသွားဟိုဘက်မျက်လုံးကိုဟိုဘက်ပါသွားအောင်အဲလိုမျိုးရေနဲ့ညှစ်ချဖို့နောက်ပြီးတော့ဟိုဟာအဝတ်အစားတွေကိုလည်းသူဟိုကပြန်လျှော်မယ်ဆိုရင်လည်းဥမာ ziplock bag တို့ပါလို့နဲ့တေချာပိတ်ပြီးတော့ဒီပြန်ပြီးမထွက်အောင်ပေါ့ကြွကြွကြီးဆိုလည်းခြီလိုက်ပေါ့နော်ပေါင်းစောအိမ်ရောက်မှပြန်လျှော်မယ်ဆိုတော့သူကဆက်ဆက်ပြီးလောင်နေဒီအင်းကြီးရဲ့အပြင်မှာရှိနေတယ်နောက်တစ်ယောက်ကသွားထိရင်အဲ့လူလက်ကိုအပူလောင်တာမျိုးဖြစ်တာပဲပေါင်းစောသူကဟိုဆွဆွတဲ့အရာကိုလောင်ဖို့အမြဲတမ်းကြိုးစားနေခုနပြောလို့ရေနဲ့လှုပ်တာမှန်လားဆိုရင်းနဲ့လဲသူကဆူဆွတ်တော့ activate ဖြစ်မှာပဲဒါမဲ့လမ်းကြီးကခံစားချက်မရှိတော့မသိဘူးလူစကင်ကခံစားချက်ရှိတော့သိနေတယ်လीအဲ့တော့အဲ့ဒီလိုဖြစ်တဲ့အတွက်ကြောင့်မို့လို့အဲ့ activate မဖြစ်သေးတဲ့အဝတ်စားရဲ့အပြင်အဟာကိုထပ်မထိဖို့ကြိုးစားရမှာပေါ့နော်တချို့ဆိုရင်ပါဇက်တွေကလည်းမအုံမီတော့ဒီ level နဲ့ဝင်သွားပြီးတော့အရန်ချောင်းဆိုးရပါညာဖြစ်ရင်အဆုတ်ထဲမှာအောက်ဆီဂျင်မရတဲ့လူတယောက်လို့ဆက်ဆံပြီးတော့သူ့ကိုအောက်ဆီဂျင်ပေးပြီးတော့အသက်ပြန်ခဲ့တာမျိုးနောက်ပြီးတော့မျက်လုံးထဲဝင်သွားတယ်ပေါ့နော်ခုနမတော်တဆကျွန်တော်ပြောလို့ရေကိုတစ်ဖက်တစ်ချက်စီကဆေးတယ်လို့ပါလို့ဖြစ်တယ်ဆိုရင်လည်းဒီလုံးကအမှုံလို့အငွေ့လိုမျိုးမမြင်နိုင်တော့တဲ့အထီကို rinse လုပ်ကြည့်ရမှာမပုတ်ဖဲနဲ့ပေါ့နော်တကယ်လို့အဲ့ဒီ CS poison ထိရင်အခုချိန်ထိ antidote စိတ်ဖြည့်စေမရှိသေးဘူးအဲ့လိုချောင်းရံဆိုးလို့ဂျာလေးထိုးလိုက်ရင်ချောင်းဆိုးတက်တာမယ်လို့မရှိသေးဘူးပေါ့နော်နောက် skin တွေဘာတွေမှာ burn လုပ်တယ်ဆိုရင်လည်းနေပူလောင်တယ်လို့မျိုးဟိုမီးလောင်တယ်လို့မျိုးပဲဟောပေါ့နော်ကမ်မီကယ်တော့ပထမမှရှိအောင်လုပ်ရမှာပေါ့နော်ချက်တာလဲဒီ skin ပေါ်မှာအငွေ့ကပ်နေရင်ရေလောင်းရင်ပူလဲပူဟုတ်မယ်သူ့လည်းကုံအောင်လုပ်ရအောင်မယ်ရေထိတာနဲ့လဲသူက activate ဖြစ်အောင်မယ်ဆိုတော့အဲ့လိုမျိုးဟာတွေရှိတော့နေလောင်ထားတဲ့လူမီးလောင်ထားတဲ့လူတယောက်လို့ဆက်ဆံပြီးတော့ကုပေးပါလို့
American စစ်တပ်တဘာဝဝန်းကျင်ကျန်းမာရေးဆိုင်ရာအကြီးအကဲဥတူရအောင်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆက်လုပ်ပါမယ
်။သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါလေရှင်။အခုဆက်ပြီးတော့တောက်ကြညရဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုပြောပြပေးပါမယ်။မြန်မာနိုင်ငံရဲ့အခြေအနေဟာပိုဆိုးလာနိုင်ပြီးတော့ထိန်းချုပ်မရအောင်ဖြစ်သွားနိုင်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်နဲ့လူသားစာနာမှုဆိုင်ရာလုပ်ငန်းညှိနှိုင်းရေးမှူးအင်ဒရူးကတ်ဝုဒ်ကပြောဆိုလိုက်ပါတယ်လူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခတွေကြာရောက်နိုင်ခြေကိုလည်းသူကသတိပေးသွားပါတယ်အခုချိန်ထိဆိုရင်စစ်တပ်နဲ့ရဲကပိတ်ခတ်တာကြောင့်လူပေါင်း211ယောက်အထိတေဆုံးသွားရပြီဖြစ်တဲ့ဆိုတာအပါအဝင်မြန်မာနိုင်ငံမှာနှိမ့်ဆက်တူဝါဖြစ်ပျက်နေတဲ့အခြေအနေအသေးစိတ်ကိုဒီကနေ့အွန်လိုင်းကနေလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအင်ဒရူးကတ်ဝုကပြောဆိုသွားတာဖြစ်ပါတယ်မြန်မာနိုင်ငံအရေးကိုဆွေးနွေးဖို့အတွက်အာဆီယံအဆင့်မြင့်အစည်းအဝေးကျင်းပရေးအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတောင်းဆိုတာကိုထောက်ခံတဲ့အကြောင်းမလေးရှားဝန်ကြီးချုပ်ကဒီကနေ့ပြောဆိုလိုက်ပါတယ်မြန်မာစစ်ကောင်းဆောင်တွေအနေနဲ့သွားနေတဲ့လမ်းကြောင်းကိုပြောင်းလဲပြီးတော့ငိမ့်ချန်းစွာဖြည့်ရှင်းတဲ့လမ်းကိုရွေးဖို့ကိုလည်းသူကတိုက်တွန်းသွားပါတယ်။ဒီကနေ့မှာတော့နိုင်ငံတော်ဝန်ကဆန္ဒပြပွဲတွေပြစ်ခတ်ဖြိုခွဲတာကြောင့်လူ၁၀ယောက်ထက်မနည်းသေဆုံးခဲ့ရတဲ့ကြားမှာပဲညဘက်မှာတော့ကြာဆုံးသွားတဲ့သူတွေအတွက်ဖျောင်းနိုင်မီထွန်းထူတောင်းတာလူမဲတပိတ်တွေထိုင်တပိတ်တွေနောက်ဒီမိုကရေစီရဲ့တချင်းတီဆိုကြတာတွေတန်မုံတီးတာတွေကိုရန်ကုန်နဲ့မန္တလေးအပါအဝင်နေရာတော်တော်များများမှာပြုလုပ်ကျင်းပခဲ့ကြပါတယ်ရှင်ဒီကနေ့မှာပဲနေပြည်တော်ဒက္ခိဏခရိုင်တရားရုံးမှာသတင်းသွားယူတဲ့ BBC သတင်းထောက်နဲ့မြစီမသတင်းထောက်ဒီရအက်ဒီတာဟောင်းတူဖန်ဆီးခံလိုက်ရပါတယ်သူတို့ကိုဘလို့ဆွဲချက်နဲ့ဖန်ဆီးထားတယ်လဲဆိုတာကိုတော့မသိရသေးတယ်လို့ဘယ်နေရာမှာထိမ့်သိမ်းထားတယ်လဲဆိုတာကိုလည်းဒီကနေ့မှာမသိရသေးပါဘူးရှင်တောက်ကြညရဲ့အနောက်ဆုံးရသတင်းချင်းချုပ်ကတော့ဒီလောက်ပါပဲဒီနေ့ညအတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ကိုရန်နိုင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအတန်းမန်းအင်ဂျင်နီယာကတော့ပက်ထရစ်ဒီယာဖြစ်ပါတယ်ရှင်ကျွန်မကဆုမမ View American အတန်ရဲ့တောက်ကြညပိုင်းမြန်မာဘာသာအစီအစဉ်ကိုည9နာရီကနေ10နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးခဲ့တဲ့အတန်လွှင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ11နာရီထိတလဲပြန်ပြီးတော့နားဆင်နိုင်ပါတယ် VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပါ ရာဝေးကွာလို့လူရာဆန္ဒပြကြပြီးဘေးကင်းလုံခြုံစွာနဲ့အိတ်ဆက်နိုင်ကြပါစေရှင်
This program has come to you from